Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်အောက်တိုဘာလ22ရက်နေ့ကျန်းသာပရိသတ်မနက်ခင်းအစီအစဉ်တွေကိုမြန်မာဆက်တော်ချင်း6နိုင်ငံ9နိုင်ငံအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျန်းသာပရိသတ်မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးတော့ပါမယ်။American ပြည်ထောင်စုအတွင်းဒီနှစ်ဇန်နဝါရီလနောက်ပိုင်းကနေအောက်တိုဘာလအစောပိုင်းထိလူ3သိန်းနီးပါးလောက်ပုံမှန်ထက်ပိုသေဆုံးခဲ့ပါတယ်။အဲ့ဒီအထက်က3ပုံ2ပုံလောက်က COVID-19 ရောဂါဖြစ်ပွားတဲ့ကြောင့်သေဆုံးရတာလို့ American ကုသရေးရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့ကထုတ်ပြန်ခဲ့ပါတယ်။ဒီကာလအတွင်းပုံမှန်ရေထွက်ထက်ပိုပြီးသေဆုံးရတဲ့ဦးရေ 239,928 ဦးထဲကအသက်25နှစ်ကနေ44နှစ်အတွင်းသေဆုံးသူက 26.5% ကတော့မြင့်တက်လာတယ်လို့ပြောပါတယ်။ Johns Hopkins တက္ကသိုလ်ဆေးရုံးတွေအရ American ပြည်ထောင်စုမှာ COVID-19 ကြောင့်သေဆုံးသူအရေအတွက် 232,000 ကျော်အတည်ပြုထားပြီးကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ Australia နိုင်ငံမှာတော့ဇူလိုင်လတုန်းကဗီတိုရီယာပြည်နယ်မှာပထမဆုံး COVID-19 ကူးစက်ခံခဲ့ရသူအမျိုးသားတဦးမှာအခုလအစောပိုင်းကဒုတိယကြိမ်ထပ်ပြီးရောဂါပိုကူးစက်ခဲ့တာကိုတွေ့ရတယ်လို့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကပြောပါတယ်။အဲဒီလူနာကိုရောဂါပိုတကြော့ပြန်ကူးစက်ခံရတဲ့လူနာဖြစ်သဘောထားပြီးဆရာဝန်တွေကသတိကြီးကြီးထားပြီးစစ်ဆေးကုသမှုပေးနေပါတယ်။စစ်ဆေးမှုတွေအရရောဂါတကြော့ပြန်ကူးစက်တာသိကြတဲ့ဆိုရင်တော့ဒီလူနာမျိုးသားကဒီကမ္ဘာလုံးမှာ COVID-19 ဒုတိယကြိမ်ပြန်ကူးစက်ခံရသူ6ဦးထဲကတဦးဖြစ်လာမှာပါ။COVID-19 ကာယရောဂါကြောင့်ကမ္ဘာတလောအခီးသွွားလုပ်ငန်းတွေမှာလည်းထိခိုက်နေပါတယ်။ဟောင်ကောင်ခြေဆိုင်ကသေးပစိဖိတ်လေကြောင်းလိုင်းကဝန်ထမ်း9,900ကိုအလုတ်ကရက်ဆဲလိုက်ပြီးဒေသတွင်းပြေးဆွဲတဲ့ကသေးဒရဂွန်လေကြောင်းလိုင်းကိုလည်းပိတ်သိမ်းလိုက်ပါတယ်။ COVID-19 ကာယရောဂါဆက်ဖြစ်တဲ့အချိန်ကလေးကအခုထိကုမ္ပဏီကလစဉ်အမေရိကန်ဒေါ်လာ193သန်းကနေ258သန်းလောက်အထိအရှုံးပေါ်နေတာဖြစ်ပါတယ်။ American သမ္မတဟောင်းဘရက်အိုဘားမားကဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုက်ဒန်အတွက်မဲဆွယ်စည်းဝေးလှုပ်ရှားမှုကိုပို့တုံးဒီမှာစတင်လိုက်ပါတယ်။သူ့လက်ထက်ကဒုတိယသမ္မတဖြစ်တာဝန်ယူခဲ့သူဘိုက်ဒန်အတွက်လူမဲပဲဆန္ဒရှင်တွေနဲ့အသက်အရွယ်ငယ်ရွယ်သူတွေရဲ့ထောက်ခံမှုတွေရရှိစေဖို့ဦးတည်ပြီးအခုလိုမဲဆွယ်စီယိုရီခီထွက်တာဖြစ်ပါတယ်။ဒါဟာနိုမာလာသမရရွေးကောက်ပွဲအတွက်အသက်59နှစ်ရှိပြီဖြစ်တဲ့သမရလောင်းအိုဘားမားရဲ့ပထမဆုံးကြိမ်လူကိုယ်တိုင်မဲဆွယ်ပွဲလည်းဖြစ်ပါတယ်။သမရထရမ်ကတော့ရွေးကောက်ပွဲအနိုင်ရရေးတော့ချက်ကြတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်မှာမဲဆွယ်ပွဲတွေလုပ်မှာဖြစ်ပါတယ်။လူထုသဘောထားစစ်တမ်းတွေမှာသမရထရမ်ရဲ့ရှေ့ကပြေးနေတဲ့အသက်89နှစ်ရှိပြီဖြစ်တဲ့ဂျိုးဘိုင်ဒန်ကတော့ဗိုလ်ချုပ်တွေမှာတတိယမြောက်နေဆက်တိုက်လူထုနဲ့တွေ့ဆုံပွဲလုပ်ဖို့မရှိဘူးလို့ပြောပါရယ်။ American သမ္မတဒေါ်နယ်ထရမ်ကတရုတ်နိုင်ငံမှာဆယ်နှစ်ကြာစီးပွားရေးလုပ်ငန်းတွေမအောင်မြင်မြင်နဲ့ရှာဖွေခဲ့တယ်လို့ရုံးခန့်တခန့်လည်းဖွင့်လှစ်ခဲ့ပြီးတရုတ်အစိုးရထိန်းချုပ်ထားတဲ့ကုမ္ပဏီကြီးတစ်ခုနဲ့စီးပွားဖက်ဖြစ်အောင်ဆောင်ရွက်ခဲ့တယ်လို့ The New York Times သတင်းစာကပြောပါရယ်။ Britain နဲ့ Ireland နိုင်ငံတို့ကလွဲရင်တရုတ်နိုင်ငံတနိုင်ငံထဲမှာသာသမ္မတထရမ်ကဗန်စရင်ဖွင့်လှစ်ထားတာဖြစ်တယ်လို့လည်းထရမ်ရဲ့အခွန်ပေးဆောင်မှုဆိုင်ရာဆောင်ရွက်စာတမ်းတွေကိုကိုးကားပြီး The New York Times သတင်းစာကရေးထားတာဖြစ်ပါရယ်။တရုတ်နိုင်ငံကဗန်စီရင်ကိုထရမ့်နိုင်ငံကဟိုတယ်စီမံခန့်ခွဲရေးကုမ္ပဏီကထိန်းချုပ်ထားတာဖြစ်ကြောင်းတရုတ်နိုင်ငံရဲ့စီးပွားရေးအခွင့်အလမ်းတွေရှာဖွေနေချိန်2013ခုနှစ်က2015ခုနှစ်အတွင်းအမေရိကန်ဒေါ်လာ138,562ဒေါ်လာကိုအခွန်ပေးဆောင်ခဲ့ကြောင်းအခွန်မှတ်တမ်းတွေအရသိရပါတယ်ထရမ်စီးပွားရေးအဖွဲ့ရဲ့ရှေ့တွေဖြစ်သူအလန်ဂါဒန်ကတော့ဒေသဆိုင်ရာအခွန်ငွေတွေပေးဆောင်ဖို့တရုတ်ဘဏ်တစ်ခုမှာအကောင့်စင်းဖွင့်ခဲ့ရတာလို့ New York Times သတင်းစာကိုဖြစ်ကြားခဲ့ပါတယ်။တရုတ်ကိစ္စဟာနိုဘလာအမေရိကန်သမ္မတရွေးကောက်ပွဲမှာဆွေးနွေးကြီးကုန်စရာကိစ္စကြီးတစ်ခုဖြစ်လာနေတာပါ။လိင်တူချင်းလက်ထက်ထိမ်းမြှားသူတွေအတွက်ဒန်တူညီမြအခွင့်အရေးပေးထားတဲ့ Civil Union Laws ဥပဒေတရားပြဋ္ဌာန်းပေးဖို့ပူဟာမင်းကြီးဖရန်စစ်ကတောင်းဆိုလိုက်တာကြောင့်ဗာတီကန်ရဲ့ယက်တီကျဲအားအသင့်စရာပြောင်းလဲသွားခဲ့ပြီဖြစ်ပါတယ်။ရောမမျိုးရုပ်ရှင်ပွဲတော်မှာမှတ်တမ်းရုပ်သံတစ်ခုကိုဗုဒ္ဓဦးနေ့ကထုတ်လွှင့်နေချိန်အတွင်းပူဟာမင်းကြီးရဲ့ညင်ညာချက်ကိုအခုလိုကြားသိလိုက်ရတာလည်းဖြစ်ပါတယ်။လိင်တူကျဲဆက်ဆံသူတွေလည်းပိသားစုဝင်တွေရဲ့အစိပ်ပိုင်းဖြစ်ခွင့်ရှိကြောင်းသူတို့ဟာလည်းဖျားသခင်ရဲ့သားတော်တပည့်တော်တွေဖြစ်လို့မိသားစုဖြစ်ခွင့်ရှိကြောင်းပူဟာမင်းကြီးကသူ့ဘဝဇာတ်ကြောင်းကိုရိုက်ကူးထားတဲ့ Francisco မှတ်တမ်းရုပ်ရှင်ထဲမှာပြောထားတယ်လို့ Catholic News Agency CNA သတင်းဌာနကပြောပါရယ်။ကျွန်တို့တို့ဖန်တီးရမှာကလိင်တူချင်းလက်ထက်ထိမြသူတွေအတွက်တန်းတူညီမျှတဲ့အခွင့်အရေးပေးထားတဲ့ဥပဒေတရားပဲဖြစ်ပြီးဒါမှသူတို့ကိုတရားဥပဒေအရအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ပူဇော်ဟန်မင်းကြီးကပြောပါရယ်။ပူဇော်ဟန်မင်းကြီးက2010ခုနှစ်တုန်းကအာဂျင်တီးနားနိုင်ငံဘွာနာဆာရက်စ်မြို့မှာ ခရီးယန်ဂိုင်းချုပ်ဆရာတော်အဖြစ်ရှိနေတော့ကလိတ်တူချင်းလက်ထပ်တာကိုစန့်ကျင်ခဲ့သူတယောက်ဖြစ်တယ်လို့လည်း CNN သတင်းကပြောပါတယ်
ကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5.85 နဲ့ဒိုင်းနိုမီတာ190 kHz 15.5တို့ကနေထုတ်လွှင့်ပေးနေပါရှင
်။စင်တော်ဝင်းမြမှာကြာတာပရိမနဲ့ VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါနေ့စဉ်ကူးစက်သူအရေအတွက်တထောင်ဝန်းကျင်မှာဆက်တန်းလာနေပြီးဒီနေ့မှာတော့1194ဦးအသစ်ထပ်တွေကသေဆုံးသူ28ဦးထပ်တွေ့ခဲ့တယ်လို့မနေ့ညကနောက်ဆုံးထုတ်ပြန်ထားပါတယ်။ဒီရက်ပိုင်းတွေအတွင်းစစ်ဆေးမှုတွေကလည်း1000ကျော်ဆက်တိုက်ရှိလာခဲ့ပြီးပိုးတွေနှုန်းက1000ရာခိုင်နှုန်းအောက်မှာဆက်ရှိနေကမနေ့ကတော့800ရာခိုင်နှုန်းရှိခဲ့ပါတယ်။မနေ့ဗိုလ်ထူးနေ့ည8နာရီချိန်ကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,362 ခုကိုစစ်ဆေးခဲ့ပြီးအခုတနိုင်ငံလုံးစစ်ဆေးနိုင်သူပေါင်း 5,000 ခွဲကျော်ရှိလာနေကစုစုပေါင်းပြန်များပိုးတွေနှုန်းကလည်း9ရာခိုင်နှုန်းမှရှိနေပါတယ်။အခုဆိုရင်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 39,696 ဦးအဖြစ် 4,000 နီးပါးရှိလာပြီးသေဆုံးသူပေါင်းကလည်း982ဦးအဖြစ်တထောင်သားကိုကတ်လာနေပါပြီ။ဒါပေမဲ့ပြန်ကောင်းလာသူတွေလည်းပိုပိုများလာရမှာမနေ့က918ဦးအဖြစ်ဆေးရုံဆင်းခွင့်ရကစုစုပေါင်းပြန်ကောင်းလာသူ 18,865 ဦးအဖြစ် 2,000 သားကိုကတ်လာနေပြီးစုစုပေါင်းပိုးတွေ့သူရဲ့48ရာခိုင်နှုန်းအဖြစ်တဝက်နီးပါးပြန်ကောင်းလာနေပါပြီ။မနေ့ညနေပိုင်းကထုတ်ပြန်ကြရလဲတနေ့ကပိုးတွေ့သူပေါင်း 1,306 ဦးမှာထုံးစံအတိုင်းရန်ကုန်တိုင်းက1,800ဦးနဲ့အများဆုံးဖြစ်ကပဲခူးက98ဦးနဲ့ဒုတိယမန္တလေးက92ဦးနဲ့တတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ။အာဆီယံကုလသမဂ္ဂဝန်ကြီးများစည်းဝေးကိုကုလသမဂ္ဂတွင်မှုချုပ်ကအောက်တိုဘာ21ရက်နေ့စွဲနဲ့သဝန်လွှာတစောင်းပေးပို့လိုက်ပါတယ်။ဒီသဝန်လွှာထဲမှာမြန်မာနိုင်ငံကရခိုင်ပြည်နယ်နဲ့တခြားနေရာတချို့ကရိုဟင်ဂျာနဲ့အခြားလူမှုအတိုင်းဝိုင်းတွေအိုးအိမ်ဆွတ်ထွက်ပြေးတင်းရှောင်နေရဆဲဆိုးရတဲ့ဒုက္ခတွေရင်ဆိုင်နေရဆဲဖြစ်တဲ့အတွက်ပြဿနာရဲ့ကြောင်းရင်းစင်းမြစ်ကိုဖြည့်ရှင်းဖို့အပူတပြင်းလိုအပ်နေတယ်လို့ကုလသမဂ္ဂအထွေမှုချုပ်ကဆိုပါတယ်။ဒုက္ခတွေတွေလုံလုံခြုံခြုံဂုံတိတ်ခါရှိရှိသူတို့ဆန္ဒလျောက်ပြန်သွားနိုင်မဲ့အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့လည်းဆိုပါတယ်။ဒါအပြင်တာဝန်မကင်းသူတွေတာဝန်ရှိစေမှုဟာရေရှည်ပြန်လည်သစ်မြတ်ရေးအတွက်မရှိမဖြစ်လိုအပ်တယ်လို့လည်းအထွေမှုချုပ်ကဆိုပါတယ်။ဒီအတွက်မြန်မာစိုးရရဲ့အားထုတ်မှုကိုအာဆီယံနဲ့လက်တွဲကူညီဖို့အသင့်ရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာအာဏာပိုင်နေတာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ကိုဗစ်ကာယရောဂါကြီးကြောင့်စီးပွားရေးအသုံးစီအနည်းဆုံးဖြစ်အောင်ရှင်ပြန်လာမဲ့အန္တရာယ်ကြောင့်အာရှကအထည်ချုပ်လုံတမာတန်ပေါင်းများစွာဝင်ငွေပိုနှိမ့်ချပြီးအမျိုးသမီးတွေပိုဒုက္ခရောက်တော့မယ်လို့နိုင်ငံတကာလုံတမာအဖွဲ့ကထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာလုံတမာအဖွဲ့ ILO ကကိုဗစ် -19 ကမ္ဘာကာယရောဂါကြီးကြောင့်အလုတ်ချိန်ရှော့ခံဒါမှမဟုတ်အလုတ်ဖြုတ်ခံရပြီးဖြစ်တဲ့အလုတ်သမား40ရာခိုင်နှုန်းဟာအခုအချိန်ထိအလုတ်ပြန်ဝင်နိုင်သေးပဲအလုတ်ပြန်ဝင်နိုင်မဲ့သူတွေလည်းအရင်ခက်ခက်ခဲခဲရုန်းကန်ပြီးရထားတဲ့လုံသားအခွင့်အရေးတွေပြန်ဆုံးရှုံးဖို့ရှိနေတယ်လို့မနေ့ကအစိုးရကစာထုတ်ပြန်လိုက်ပါတယ်ဒီလုံသမားတွေအနေနဲ့တကယ့်ကိုထိခိုက်နစ်နာဖို့အန္တရာယ်များနေပြီးစက်ရုံတွေဘက်မှလည်းအော်ဒါမာတဲ့နာမည်ကြီးကုမ္ပဏီတွေရဲ့ဖိအားကြောင့်ဖြစ်သင့်ဖြစ်တိုက်တဲ့လုပ်ငန်းခွင်အခြေအနေကိုအမကန်ချက်ရဖို့ခက်နေတယ်လို့ ILO ရဲ့ပိုကောင်းတဲ့လုပ်ငန်းအစီအစဉ်အဖွဲ့ကတာရာရန်ဂရန်ချန်ကဆိုပါတယ်။အာရှကမြန်မာအပါအဝင်ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယား၊တရုတ်၊အိန္ဒိယ၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဗီယက်နမ်၊ပါကစ္စတန်၊သရီလင်္ကာကအလုပ်သမားတွေပါဝင်တယ်လို့ဒီသုတေသနအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ရည်ရွယ်ထုတ်ပြန်ထားတဲ့ရေးပေါ်အခြေအနေအမိန့်ကိုရုပ်သိမ်းကောင်းရုပ်သိမ်းသွားမယ်လို့ဝန်ကြီးချုပ်ကဗိုလ်ထုနေ့ကပြောလိုက်ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ဝန်ကြီးချုပ် Private Chan Ocha 3ရက်အတွင်းယာတုကနှုတ်ဆက်ပေးရမယ်လို့တောင်းဆိုလိုက်ပြီးဖြစ်ပါတယ်။2004ခုနှစ်ကအာနာသိန်းခေါင်းဆောင်ဖြစ်ခဲ့တဲ့ဝန်ကြီးချုပ် Private ကတနင်္ဂနွေလုံးကိုမေကွန်းပြောကြရမှာအကြမ်းဖက်မှုတွေမရှိဘူးဆိုရင်ဘန်ကောက်မြို့တွင်အရေးပေါ်အခြေအနေကိုရုပ်သိမ်းပေးနိုင်တယ်လို့လည်းပြောခဲ့ပါတယ်။ဒါပေမဲ့ဘယ်တော့ရုပ်သိမ်းပေးမယ်ဆိုတာကိုတော့ထည့်မပြောခဲ့ပါဘူး။ဆန္ဒပြပွဲတွေကိုဦးဆောင်နေသူတွေကတော့3ရက်အတွင်းဝန်ကြီးချုပ် Private ယာတုကမနှုတ်ထွက်ဘူးဆိုရင် စနပြပွဲတွေဆက်လုပ်သွားမယ်လို့ပေါ်တူနေကပြောပါတယ်။ပေါ်တူနေကထောင်ချီတဲ့စနပြသူတွေကလူ၄ယောက်ထက်ပိုမစုရဆိုတဲ့မိန့်ကိုအာခံပြီးဒီမိုကရေစီထိမ့်မတ်ကြောက်တိုင်တဲ့ဝန်ကြီးချုပ်အင်ဒေါ်ရီစီကို6ရက်ဇက်တိုက်ချီတဲ့စနပြခဲ့ကြပါတယ်။ပေါ်တူနေအစိုးရပိုင်းကလည်းပြည်ပမှာရောက်ရှိနေတဲ့ဝန်ကြီးချုပ်ဟောင်းထက်ဆင်ရှင်နာဝတ်မိသားစုပိုင်းတဲ့Voice TV ကိုပြိပင်တဲ့ဆုံးဖြတ်ချက်ကိုတရားရုံးကပြန်ရုပ်သိမ်းပေးခဲ့ပါတယ်ခင်ဗျာ The Voice of America The Voice of America ကျသာဝရေးမနက်ခင်းသတင်းတွေကိုကိုရဲမဲထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
လူမျိုးတော်တပ်ပြမှုကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာကချိုးဖောက်တယ်လို့စွပ်စွဲထားတဲ့ဂမ်ဘီယာနိုင်ငံကတောက်ကြနေအောက်တိုဘာလ23ရက်မှာ Memorial လို့ခေါ်တဲ့စာမျက်နှာ900ရှိတဲ့အချက်အလက်အပြည့်စုံတင်ပြချက်ကို ICJ ကိုတင်သွင်းတော့မယ့်အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ဂမ်ဘီယာကအခုတင်သွင်းမဲ့ Memorial လို့ခေါ်တဲ့အချက်အလက်အပြည့်စုံတင်ပြချက်ဟာမြန်မာကိုသူတို့ဆွဆွဲထားတဲ့ genocide လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့ဘလောက်ထိခိုင်မာမှုရှိတယ်လဲဆိုတာကိုတပ်တွေအထောက်ထားတွေနဲ့ ICJ နိုင်ငံတကာတရားရုံးကိုရှောက်လဲချက်တင်သွင်းရတာဖြစ်တယ်လို့ဂမ်ဘီယာဘက်ကလိုက်ပါဆောင်ရွက်နေတဲ့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOE ကိုပြောပါတယ်
။အဲ့ဒီ memorial ကစာမျက်နှာ900ကျော်ပါတယ်။အဲ့ဒီမှာအထောက်အထားတွေလည်း100 200ကျော်ပါတယ်။အဲ့ဒီမှာအမြန်မာစစ်တပ်တွေကဘာလုပ်ထားတယ်ဆိုတာဘာလုပ်ခဲ့တယ်ဆိုတာ crime against humanity and war crimes တွေအဲ့ဒီအပြင်မှာလုပ်တာတွေပါတယ်အားလုံးကမှာပါပါတယ်အားလုံးအထောက်အထားနဲ့ witness တို့ UN က now တခြားဖိတ်ချရတဲ့မှန်ကန်တဲ့ source တွေကယူထားတာပါမြန်မာဆိုရကလည်းကိုယ်တိုင်ပြောခဲ့ပါတယ်ရခိုင်ပြည်မှာသူတို့ crime လုပ်ခဲ့တယ်လို့မြန်မာဆိုရလိုက်ကပြောခဲ့ပါတယ်တာဝန်ဘလူးခရိုင်းလုပ်တယ်ဘလောက်လုပ်တယ်ဆိုတာမပြောပါဘူးအသေးစိတ်ကျွန်တော်တို့အဲ့ဒီမှာရေးထားပါတယ်
တောက်ကြနေမှာ ICJ ကိုတင်သွင်းမဲ့ဂမ်ဘီယာရဲ့ Memorial အချက်လက်အပြည့်စုံတင်ပြချက်ဟာအလွန်အရေးကြီးပြီးမြန်မာဘက်ကပြန်လည်ခုခံခြေပါရမှာဖြစ်တယ်လို့လည်းဒေါက်တာဝါကာဦးတင်ကဆိုပါတယ
်အသေးအရေးကြီးပါတယ်ဘာဖြစ်လို့ဆိုတော့900ကျော်ရှိပါဘလောက်အရေးကြီးဆိုတာစာမျက်နှာ900ကျော်မှာကျွန်တော်ရေးထားတဲ့တစ်ခုcrimeGenocidal crime, genocidal act of genocide, and crime of genocide. As far as ye taro, Myanmar suya ga era go reject lo lo maya on chunoro upak ga set sin ne ye tha bare. Myanmar suya ga le blu blu ye ma suya chunoro ga nen ba ba ro ti bare le ba blu suya turo le turo ko dai le pyo ke bare. Bi ro turo ga ku tacha nen ba ba cha ya lo ne le nen ba ba lo da lo go ye ba me.ဆူရတာရီဘတ်တန်လို့မှာပေါ့လေအဲရာပီအင်းပိုလာပီအင်းနောက်တကဆူရော ICJ ကကျွန်တော်ဖက်ကို3လမြန်မာဖက်ကို3လပြန်ပြီးတော့ဖေးပါမယ
် ICJ နိုင်ငံတကာတရားရုံးကဒီနှစ် January လ23ရက်မှာမြန်မာနဲ့ဂမ်ဘီယာအပေါ်ချမှတ်ခဲ့တဲ့အမိတ်စီရင်ချက်တွေအရဂမ်ဘီယာဘက်ကရှောက်လဲချက်ကို July လ23ရက်မှာတင်သွင်းရမှာဖြစ်ပေမဲ့COVID-19 ကပ်ရောဂါအခြေအနေကြောင့်အောက်တိုဘာလ20ရက်နေ့အထိရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။မြန်မာဘက်ကတော့ genocide မကျူးလွန်ပါဘူးဆိုတဲ့ပြန်လည်ခုခံခြေပါချက်ကို2021ခုနှစ် January လ25ရက်နေ့မှာ ICJ ကိုတင်သွင်းရမှာပါ။ဒီအတောအတွင်းမှာပဲ ICJ ကမြန်မာအပေါ်ချမှတ်ထားတဲ့ဂျားဖြတ်အရေးပေါ်စီမံဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကလိုက်နာအကောင့်ထဲပေါ်ခြင်းမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။အောက်တိုဘာလ20ရက်အင်္ဂါနေ့ကဗြိတိန်နိုင်ငံလန်ဒန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်နဲ့ကနေဒါတန်ယုံတို့ကပူးပေါင်းပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်အစည်းအဝေးမှာမြန်မာအစိုးရဟာ ICJ တရားရုံးဆုံးဖြတ်ချက်ကိုမလိုက်နာဘဲရခိုင်ပြည်နယ်မှာဖိနှိပ်ညှဉ်းပန်းမှုတွေကိုဆက်လက်ပြုလုပ်နေဆဲဖြစ်တယ်လို့ဆွေးနွေးခဲ့ကြကြောင်း VOE Bangladesh ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီ Video Conference အစည်းအဝေးမှာ Bangladesh နိုင်ငံသားရေးဝန်ကြီး Dr. AK Abdul Momen လည်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ICJ တရားရုံးမှာမြန်မာကိုဂမ်ဘီယာကဆွဲထားတဲ့အမှုနဲ့ပတ်သက်လို့ကနေဒါနဲ့နယ်သာလန်နိုင်ငံတွေကအပြည့်အဝပူးပေါင်းဆောင်ရွက်မဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ကကြိုဆိုကြောင်းလဲနိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကပြောကြားခဲ့ပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမဲ့အထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်လင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်လင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်ရှင်
။ကျွန်တော်ဝင်းမင်ပါ။ NLD ရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲကိုယ်စားလှယ်3ကို AA ရခိုင်လက်နက်ကိုင်အဖွဲ့ကမချခင်ကဖမ်းခဲ့တဲ့ပေါ်NLD ဘက်ကပြန်လွှတ်ပေးဖို့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။နိုင်ငံရေးအမျှော်မြင်ရှိရင်ပြန်လွှတ်ပေးတင်တယ်လို့ပြောလာတဲ့ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာဒီကြေညာချက်ထုတ်ရခြင်းအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါတယ်
။ကျွန်တော်တို့နိုင်ငံရေးပါတီတစ်ခုအနေနဲ့တော့မြင့်ရဲ့ယက်တီချက်ကိုပြည်သူတွေသိရှိအောင်ထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။ဒီကိုယ်စားလှယ်သုံးခုကိုမင်းမြန်းစရာရှိတယ်ဆိုပြီးတော့အေးရဖန်စီထားတယ်ပြောတယ်သို့တော့စတင်ဖန်စီစဉ်တဲ့ကောရိုက်နဲ့ထူထောင်နှိပ်စက်တာရှိပါတယ်။နောက်ပြီးတော့သူတို့ကစစ်သုံးပါနေမဟုတ်ပါဘူး။စစ်ပွဲအတွင်းမှာဖမ်းမိတဲ့စစ်သုံးပါနေမဟုတ်ပါဘူး။လဲလေပေးဖို့တောင်းဆိုတဲ့လူတွေကလည်းဥပဒေနဲ့အညီတရားရုံးမှာခုခံချေပါဝင်ရပါတယ်။တရားကြီးကနေပြီးတော့စဉ်းညင်းလုံးတရားအရာဒါအပြစ်ရှိတယ်ဆိုပြီးအပြစ်ပေးထားတာပဲဖြစ်ပါတယ်။ဒါမျိုးကိုကျွန်တော်တို့ကအလဲလဲလုံးလို့မရနိုင်ပါဘူး။ဒီလိုတောင်းဆိုမှုတွေလုပ်မယ်ဆိုတော့ကျွန်တော်တို့တော့ကိုယ်စားလှယ်တွေကိုအများဆုံးပြန်လုပ်ပေးဖို့တရားပေါ်စာနဲ့တောင်းဆိုတာပဲဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီပေါ်မှာအေးအေးနေနဲ့ဘယ်လိုတုံ့ပြန်လာမယ်လို့မျှော်လင့်ထားလဲဆရာ
ဒါတော့သူအနေနဲ့နိုင်ငံရေးကိုရှိမျှော်တွေးမယ်ဆိုရင်တော့လုပ်ပေးနိုင်ပါတယ်အဲဒီလိုမှမဟုတ်ဘဲနဲ့လက်နဲ့အားကိုးနဲ့လုံးကုတ်လက်ထဲရထားတဲ့ဒီဓာစာကံတော်မျိုးထားမယ်ဆိုရင်တော့ဒါသူတို့ရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအခုသူတို့ဖန်ခံရတာတပတ်ကျော်လာပြီပေါ့ဆရာနော်။တစုံတရာဆက်သွယ်မှုကြိုပမ်းမှုတွေရောဘယ်လိုအနေထားရှိလဲဆရာ
။အဲတပတ်ကဆက်သွယ်လာမှတာကျွန်တော်ကတစင်းတရာမှာပါခင်ဗျာ။အကြံဖက်ဖွဲ့စည်းကြီးညာထားတဲ့ဖွဲ့စည်းကိုတရားဝင်နိုင်ငံကြီးပါတီတစ်ခုကဆက်သွယ်လို့မရပါဘူး။ဒါဥပဒေကတာမြစ်ထားပါ
။ဟုတ်ကဲ့ဆရာ။အစိုးရဘက်ကရောဘယ်လိုလုပ်ပေးနေတဲ့အနေထားရှိလဲ။ဆရာတို့ NLD ကအစိုးရဖြစ်နေတော့လေ
။အဲဒါမျိုးအစိုးရတတ်တတ်လုံးဝမကြည့်ပါဘူးခင်ဗျာကျွန်တော်တို့ကတော့ပါတီရဲ့ပေါ်လာတဲ့ယက်တီချက်ကိုထုတ်ပြောတာပဲကျွန်တော်တို့တတ်နိုင်ပါတယ
်ဟုတ်ကဲ့ဒီကာကွယ်ရေးဘက်ကအပိုင်ကရောပူပေါင်းဆောင်ရွက်မှုအနေထား
အခုနေ့ကတော့ဘာမှဒီတက်မလို့ကလည်းထုတ်ပြန်တာမရှိတဲ့အတွက်ကျွန်တော်တို့ဘာမှမပြောနိုင်ပါဘူ
းဟုတ်ကဲ့အထူးသဖြင့်တော့ဒီရွေးကောက်ပွဲကာလမှာဖြစ်တဲ့အတွက်ရွေးကောက်ပွဲနယ်မြေဆိုင်ရာအငင်းပွားမှုတွေလည်းကျုံနေတဲ့ကာလပေါ်ဆရာနော်အဲ့တော့ဘလိုမျိုးဒီကိစ္စကိုအကင်တွေသင့်တယ်လို့ထင်လဲ
ဒါတော့အခြေခံမှာသခိုင်းကြီးမြောက်ပိုင်းပြဿနာနိုင်ငံကြီးပြဿနာပါပဲနိုင်ငံကြီးပြဿနာဘုံနိုင်ငံကြီးနည်းနည်းဆရာထပ်ပန်းစွာဆန္ဒပြည့်နဲ့ဖြည့်ရှင်းမယ်ဆိုရင်ဒီနီနောင်သားချင်းတွေဖြစ်တဲ့အတွက်အပြည့်နေရစရာမရှိပါဘူးနိုင်ငံကြီးပြဿနာကိုလက်နဲ့နည်းနည်းဖြည့်ရှင်းတဲ့အတွက်ဒီအကျိုးဆက်တွေဖြစ်လာတာပဲ
ဟုတ်ကဲ့ဆရာကြီးတစ်ဖက်ကအေးကိုဒီအကျန်းဖက်အဖွဲအနေနဲ့သတ်မှတ်ထားတယ်ပေါ့နော်ပြီးခဲ့တဲ့ပင်လုံညီလာခံမှာလည်းမဖိတ်ခဲ့တဲ့အနေထားမှာဘလို့မျိုးစုံစည်းနိုင်မယ့်အနေထားမျိုးဆရာတွက်ဆမိလဲ
အေးဟာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်ပါတယ်အဲ့တော့မြောက်ပိုင်းမဟာမိတ်အဖွဲ့ကညီညာကြီးဆွေးနွေးဝဲတွေမှာပါဝင်နိုင်ပါတယ်ဒီမှာအေးအေးအဆုပ်ယူချက်တွေကိုသူတို့ယူလာလို့ရနိုင်ပါတယ်
ဟုတ်ကဲ့အခုနောက်ပိုင်းကဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လည်းမဆုံးဖြစ်ကြဘူးပေါ့နော်နောက်ဆုံးပြီးခဲ့တဲ့ပင်လုံညီလာခံတုန်းကလည်းမြောက်ပိုင်းအဖွဲ့တွေမလာခဲ့ဘူးပေါ့တစ်ဖက်ကလည်းအေးအေးမဖိတ်တာလဲအကြောင်းပြချက်တစ်ခုအနေနဲ့သူတို့ပြောကြပါတယ်ဆရာဒီနေထားကိုဘယ်လိုကြော်လွှားဖို့ဆရာတို့စဉ်းစားထားတာရှိလဲ
ဒါတော့ကျွန်တော်တို့စဉ်းစားရှိတယ်ဆိုရင်လုံးလုံးမဖြစ်နိုင်ကြမရှိပါဘူးဘယ်လိုပဲပုံလုံးမှာဆိုတာတော့ဒါငင်းငင်းကြီးအဓိကတောင်းယူနေတဲ့လူတွေကနေတင်ပါတယ်ကျွန်တော်တို့ပါတီကတော့ဘလောက်ထိခဲတဲ့ဝင်မပြောနိုင်ပါဘူ
းဟုတ်ကဲ့အေးဘက်ကလည်းဒီကျင်ညာချက်ထုတ်တယ်ပေါ့ဆရာနော်အဲ့တော့အဲ့ဒီပုံမှန်ကူဆရာတို့ကလည်းကျင်ညာချက်တစ်ခုပြန်ထုတ်တယ်ပေါ့ဆရာနော်အဲ့တော့အဲ့ဒီနှစ်ခုရဲ့ဒီအသွားလာအနေထားမှာဘာဖြစ်လာဖို့ဆရာမျှော်လင့်ထားလဲ
သူတို့ရဲ့နိုင်ငံကြီးအညော်ပြင်ပေါ်မှုတည်ပြီးတော့ဒီရလက်ကဖြစ်လာပါလိမ့်မယ်ခင်ဗျာပြဿနာတစ်ခုဆိုတာကြာလာပြီဆိုရင်ပုံပြီးပွားလာတဲ့သဘောရှိပါတယ်အဲ့တော့နိုင်ငံကြီးပြဿနာကိုနိုင်ငံကြီးသဘောဝိုင်းမှာဖြည့်ရှင်မှုဟာနှောင့်နှေးလာတာနဲ့ပြဿနာဟာပိုကြီးလာမယ်ဘယ်သူ့အတွက်မှမကောင်းပါဘူ
းဟုတ်ကဲ့ဆရာဒီနေရာမှာဒီရွေးကောက်ပွဲကာလကိုဗစ်ကာလနဲ့ကြုံနေရတဲ့အတွက်ကောဆရာပိုနှောင့်နှေးမဲ့အနေအထားကိုစိုးရိမ်မိလားဘယ်လိုအကြံပေးချင်လဲဆရာ
အဲ့တော့ရွေးကောက်ပွဲနဲ့ကိုဗစ်နဲ့ပဲဆိုင်ပါတယ်အခုဒီခိုင်ပြီးမြောက်ပိုင်းမှာဖြစ်တဲ့လက်နက်ကင်ပြိပခါကတော့ ကိုပင်နဲ့ညပြသက်ဆိုင်မှုမရှိပါဘူးခင်ဗျာ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာအားလုံးငြိမ်းချမ်းစွာဖြစ်ရှိနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမင်ပ
ါ။ကျွန်တော်ပြည်ပြရဲ့စုံတရီမင်းကြီးမျိုးမှာတောင်းဆိုလှူရှားခဲ့ရတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှစ်ဦးကိုနောက်ထပ်ထောင်ဒဏ်တစ်နှစ်ရှိချမှတ်လိုက်တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်းခံပါ။ရှိခိုင်းနဲ့ချင်းမီနယ်ဒီမှာစစ်ပွဲတွေအဆုံးသတ်ရေးပြီးခဲ့တဲ့လနောက်ပိုင်းကမန္တလေးမြို့မှာငြိမ်းချမ်းစွာတောင်းဆိုလှူရှားခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်ကိုစိုးလနိုင်နဲ့ကိုကျော်တီဟရဲကျော်တို့ကိုမန္တလေးတိုင်းအမရမူရာမြို့နယ်တရားရုံးကဒီကနေ့ပဲနောက်ထပ်ထောင်ဒဏ်တစ်နှစ်ရှိချမှတ်လိုက်တာဖြစ်ပါတယ်။အစိုးရနဲ့တမရကိုအကြီးအကျယ်ဖြစ်အောင်လုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့တရားရုံးကစီရင်ချခဲ့တာလို့လည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဒုက္ခရတက်ကိုအောင်ပြည့်စုံဖြူကပြောပါတယ်။
ဒီနေ့ကျတော့ဒီငါကဆရာရုံးနဲ့ပြီးတော့ငါကတော့တနည်းငါခတော့တနည်းပေါ့နော်နှစ်နှစ်ပေါ့နော်စသဖြင့်ဆရာဒါမဲ့တမှုလေးတစ်ထည့်အတွက်တကောင်းလေးကြာခံပြီဆိုပြီးတော့တနည်းပဲကြာရမှာနော်ကိုကျော်ကြီးရရဲ့ကျော်နေကိုစွန့်နိုင်လို့ပ
ါသူတို့နူကတော့အလားတူလှူရှာမှုနေနဲ့ဆက်နွယ်ပြီးစောပိုင်းမှာတုန်းကလည်းထောင်နဲ့ငါးနှစ်ရှိဖြစ်ပြီးထားပါတယ်ရခိုင်မင်းရဲ့စစ်တပ်မျိုးမှာအစိုးရနဲ့စစ်တပ်ကိုဆက်ညင်ဆန္ဒပြတဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးဥဆောင်လှုပ်ရှားသူ၃ဦးပါဝင်ဖမ်းဆီးထားသူ၄ဦးကိုလည်းအလားတူနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။စစ်တပ်မျိုးမှာဖမ်းဆီးခံထားသူတွေအတွက်အကျိုးဆောင်ပေးနေတဲ့တရားလွှတ်တော်ရှိနေဦးကျော်ညွန့်မောင်ကတော့ဆန္ဒပြတဲ့အကြောင်းရင်းကိုဖြေရှင်းမှသာရရှိအဖြစ်ဖြစ်နိုင်မယ်လို့မြင်ပါတယ်
။ဒီကြောင့်လည်းဖမ်းလို့ပြရတယ်အဲ့ဒီဆိုးစပေါ်လိုက်ရမယ်လိုက်ရပြီးတော့ဟိုဒီလူလူလာအဲ့လိုလူကြီးတွေကအဲ့ကြောင့်လည်းပြေဆုံးပြီးတော့အဲ့တော့ဒီလိုရှိရဲအဲ့တော့မင်းတို့အတွက်ကောင်းမင်းလည်းပြောအာကျွန်တော်ဒီလိုမြင်တယ်ကျွန်တော်လက်တမဲ့ဒီလိုဖြစ်နေတယ်ကဲပြမင်းဆိုဆက်လက်ပြအဲ့ဒီလိုဒီလိုအမှန်တကယ်ဖြစ်နေတယ်ကဲအဲ့လိုဆိုရင်အဲ့ဒါလည်းဘယ်လိုဖြစ်ရှင်းမလဲအဲ့ဒါမျိုးကကြိုင်တယ်ပြီးတော့မှာဘာလို့ဆိုတော့ဒီဟာတွေကမလူလာမင်းနဲ့ဒီမှာပြတော့ရင်ကျွန်တော်နိုင်ငံတော်တက်မြင်လာနိုင်တယ်အဲ့တော့ဒီကိစ္စတွေနဲ့လူကြီးတွေကပြေဆုံးပြီးတော့ဘယ်လိုသိရှာမလဲဒီကိစ္စကိုဆိုတော့အဲ့လိုမျိုးဖြစ်ရှင်းစင်းတယ်လို့ကျွန်တော်လည်းမြင်ပါတယ်
ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပကလည်းစွန့်တရီတောင်းဆိုလှူရှာမှုတွေကြောင့်ရခိုင်ပြည်နယ်သာမကရန်ကုန်မန္တလေးနဲ့ပဲခူးကူမြို့တွေကတက်ကြွလှူရှာသူလူငယ်တချို့လည်းဖမ်းဆီးအရေးယူခံထားရတာပါရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကစပြီးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားရကခလီးငယ်တွေပါဝင်အရသာထိခိုက်ဒေဆုံးမှုတွေနေရဲစွန့်ခွာနေရတဲ့အခြေအနေတွေကြောင့်ဆစ်ဆက်ကျင်လှူရှာမှုတွေလည်းကြီးထွားလာနေတာပါကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံခြေဆိုင်တပ်တမန်တွေလူ့ကွင်လူရှာသူတွေကလည်းလက်နက်ကင်ပြည်ကတွေအဆုံးသက်ရင်းနဲ့ကိုဗစ်ကပ်ရောဂါကြုံနေရချိန်မှာတိုက်ခိုက်မှုတွေရစဲထားရေးတိုက်တွန်းထားကြပါတယ်ကျွန်တော်ထောက်အခမ်းမှာမန္တလေးမြို့ကနေတရင်ပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံကချင်းတိုင်းသာပြည်တွင်းဒုက္ခတဲ့ IDP တွေနဲ့အင်းနီးချင်းနိုင်ငံတွေမှာရောက်နေကြတဲ့ပြည်ပချင်းဒုက္ခတဲ့တွေကိုအမေရိကန်ပြည်ထောင်စုကအခုတည်းပို့ပြီးအကူအညီတွေပေးဖို့လက်ခံစောင့်ရှောက်ဖို့အတွက်ချင်းတိုင်းသားရေးလှုပ်ရှားတဲ့အဖွဲ့နဲ့ဘာသာရေးဒုက္ခသည်ဆိုင်ရာအဖွဲ့အစည်းတွေကအမေရိကန်အစိုးရကိုတောင်းဆိုလိုက်ကြတဲ့အကြောင်းတင်ပြခြင်းပါတယ်။အမေရိကန်အရှိတ်ချမ်းမေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ CAM ကပြီးခဲ့တဲ့ရက်ပိုင်းအတွင်းအစည်းအဝေးခန်းစာနှစ်ဆောင်ထုတ်ပြန်ခဲ့ပြီးတခုကတော့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့စီရေးပဋိပက္ခကြောင့်ဥယင်ဆုံးခွာထွက်ပြေးရတဲ့ IDP ပြည်တွင်းဒုက္ခသည်အကြောင်းနဲ့နောက်တစ်ခုကတော့အိန္ဒိချင်းအိန္ဒိယနဲ့မလေးရှားမှာရောက်နေတဲ့ချင်းဒုက္ခသည်တွေအကြောင်းပဲဖြစ်ပါတယ်။ချင်းနဲ့ရခိုင်ပြည်နယ်တွေအတွင်းပြည်တွင်းဒုက္ခသည် IDP ဖြစ်နေရတဲ့ချင်းတိုင်းသားအနည်းဆုံး 18,000 ရှိတယ်လို့ CAM အဖွဲ့အစည်းအခမ်းအနားမှာဖော်ပြပါတယ်။အိန္ဒိချင်းအိန္ဒိယနဲ့မလေးရှားနိုင်ငံတွေကိုထွက်သွားကြတဲ့ချင်းဒုက္ခသည်အရေးအတွက်ကတော့အိန္ဒိယမှာ 3,000 ကျော်နဲ့မလေးရှားမှာ 5,600 ကျော်ရှိတယ်လို့ဆိုပါတယ်။ဒီလိုပြည်ရင်းပြည်ပချင်းဒုက္ခသည်တွေကိုအမေရိကန်အစိုးရအနေနဲ့ထိရောက်တဲ့အရေးပေါ်အကူအညီတွေပေးရေးနဲ့အမေရိကန်ပြည်ထောင်စုထဲမှာဒုက္ခသည်အဖြစ်အခြေချနေထိုင်ခွင့်ပေးဖို့အောက်တိုဘာ21ရက်ဗဟိုသုနေ့မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ကြောင်းမေရီလန်းချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစိုးသွန်းမောင်က VOA ကိုပြောပါတယ်
။ချင်းပြည်နယ်ပလဲဝဆာမီရခိုင်ပြည်နယ်မှာရှိတဲ့ IDP ဖြစ်နေတဲ့ refugee အကြောင်းကိုကျွန်တော်တို့report ရေးပြီးတော့ဒီနေ့သတင်းစာရှင်းလင်းပွဲလုပ်တယ်လောက်ရတဲ့ရွေချက်ကတခုကတော့ဒီ refugees အကြောင်းမလေးရှားမှာ 9,000 ကျော်ချင်းတွေရှိတယ်ကျွန်တော်တို့တခြားဗမာပြည်တိုင်းသားတွေလည်းရှိတယ်အဲ့ဒါဟာကိုတမတ Trump ကနေများများယူဖို့ကျွန်တော်တို့တိုက်တွန်းတယ်ပြီးတော့ IDP ကြတော့အခုမကြာခင်မှာတမတ Trump ကနေနိုင်ငံချဲ့ရေးဝန်ကြီးဌာနကပဲဖြစ်ဖြစ် USAID ကပဲဖြစ်ဖြစ်လူသားချင်းဆိုင်ရာဆန္ဒထောက်ထားမှုအထောက်အပံ့အထောက်အကူကိုအခုက
ว่าเล่มมาทุกดอกไหมแต่เจ้าหมดเจนรู้ชิมเป็ดพิเศษแต่ใช้ไอพีพีสตรีโก้มีอะไรกูงี้ว่าสวีโร่เจนรู้ไต่ต้นอะไรพี่บ่เลยวิวเองก็ได้ยังเกิดอะไรถึงจะชิลเลมเว้ยมาวัสดุนั้นดีสิเชื่อใจช่วยเปลี่ยนเชื่อชาติมีอะไรดูข้าเดียร์มีอะไรกูงี้ไปยี่เกิดเลยบาดาเว้ยมีอะไรพวก Migration and Refugee Service Amuzang Director Bill Kennedy ชิ้น ดูข้าเดียร์ป่าวเว้ยยามันเองก็ชาติยังได้ดูข้าเดียร์กูบ่า
We continue to urge increased protection, humanitarian support, and the resettlement of Chins and other refugees from Burma who are fleeing religious and other persecution.
American Nangama Chicha Nitangwen Pivu Go General Celebi Donsu Luare. Tamatran Suya Ninele Lame Natown Asset Dre. Nimanangama Chin Rohinane Chantainda Duka Derigo. Let's see Chusate Bubi and Nezo Kudongweti Lekambo Sinla Pizzi Jamare. Diludiha Nimanangan Ring Chatin Yuzo Yinsainiara Valu Mr. Geniga Yodorawa. Mary Lanchin Dinamia Poye Muzon Dreda Uzo Tung Hongaro. ပြည်တွင်းIDPD အတွက်အခုလိုနိုင်ငံတကာကိုအကူအညီတောင်းခံနေပေမဲ့လက်ရှိမှာတော့ဆစ်ဆောင်ဒုက္ခသည်စခန်းတွေစီအကူအညီတိုက်ရိုက်ပေးဖို့နာမည်လမ်းကြောင်းတွေပြင်တာစီခံရတဲ့အခြေအနေမျိုးရှိကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချခွင့်ရတဲ့ချင်းတိုင်းဒေါက်ခသည်ပေါင်းအနည်းဆုံး6000တောင်းနောက်လောင်ရှိတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ခင်
ပြည်ထောင်စုဆလတ်ဒီဗာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားများလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအဘော်မူရင်းသုံးထုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျွန်စံသားပါ။ရခိုင်ပြည်သနာကိုဘယ်ပေါင်းစုံကလွှမ်းခြုံချင်းကဖို့လိုတယ်ဆိုရဲခေါင်းစဉ်နဲ့လေတီတီယာဗန်ဒန်အာဆွမ်းနဲ့ကော့ပဆတ်ချူဒီကူတို့ဒေသတဲ့သုံးသပ်ချက်ကိုဘန်ကောက်ပို့စ်မှာဖားပါတယ်။1998မှာမြန်မာနိုင်ငံအာဆီယံရဲ့ဝင်လာတော့ကတုံးနဲ့အိန္ဒိယရဲ့ထွန်းမှုခံရမှုကိုတုံ့ပြန်နိုင်မဲ့မဟာဗျူဟာအဖြစ်ရှုမြင်ခဲ့တယ်။အဲဒီကလေးကလူ့အခွင့်အရေးကိစ္စတွေကြောင့်မြန်မာအာဆီယံဆက်ဆံရေးအတက်ကြရအများကြီးရှိခဲ့တယ်လို့ဆိုပြီးတော့အဲဒီဆက်ဆံရေးအတက်ကြတွေကိုစရေးပါတယ်။2014မှာလေစီပြေးရိုဟင်ဂျာတွေမလေးရှားတို့အင်ဒိုနီးရှားတို့ကိုရောက်လာတဲ့အခါကမ္ဘာကဝိုင်းအော်လာကြပေမဲ့အာဆီယံကဒီပြဿနာကိုအလေးနက်မထားခဲ့ပါဘူးတဲ့။2016-2019မှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေး clearing operations တွေလုပ်လာတော့ဒီရေးကိုဒေသအဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံအနေနဲ့ကင်ပယ်ဖို့လိုအပ်လာပေမဲ့အာဆီယံရဲ့ consensus လို့ခေါ်တဲ့အလုံးသဘောတူညီမှုရရှိရေးနဲ့ non interference လို့ခေါ်တဲ့ပြည်တွင်းရေးဝန်မဆွဲမှုမူတွေအရပြဿနာကိုအကွက်လိုက်အစိပ်ပိုင်းလိုက်တာကင်ပယ်ခဲ့ပြီးအလုံးလွှမ်းခြုံကင်ပယ်နိုင်ခြင်းမရှိခဲ့ဘူးလို့လည်းဆိုပါတယ်ဒီညမှာအမှန်ပြောရင်တော့နိုင်ငံတကာအနေနဲ့လည်းဒီပြဿနာရဲ့အစိပ်ပိုင်းကိုတစ်ခုချင်းတကွက်ချင်းသာကင်တွယ်နေကြတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံချုံချုံဂုဏ်သိက္ခာရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်သွားနိုင်ရေးကိုသာစီးကြီးသာသာအလေးထားနေကြတာတွေ့ရတယ်လို့ထောက်ပြပါရစေ။တကယ်တော့ရိုဟင်ဂျာတို့ရဲ့ကြီးမားသောဘေးဒုက္ခဟာစစ်တခုရဲ့စီးစံတည်ရှိနေရမဟုတ်ပဲပုံမအရေးကြီးတဲ့အခြေခံအကြောင်းတရားတွေရဲ့တွင်ပြင်းလက္ခဏာတစ်ခုသာဖြစ်ပါတယ်ဆိုပြီး2019ကိုဖီအန်အစည်းအဝေးခန်းစာကိုကုကဖော်ပြပါတယ်။အဲဒီမှာရခိုင်ရေးမှာရခိုင်လူလူနဲ့ဗဟိုအစိုးရရဲ့မပြေလည်သောဆက်ဆံရေးနဲ့ရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာအစိုင်းဝန်အကြားပြဿနာတို့ရှိနေကြပြီးတော့ဒီစင်ခေါ်မှုတွေကိုလောလောဆယ်ဖြေရှင်းရခက်တယ်လို့ဖုံဖြိုးတွတ်တဲ့ရေးလူခွင့်ရင်းနဲ့လူငယ်ရေးပြဿနာတို့ကိုပါလွှမ်းခြုံဖြေရှားကြဖို့လိုတယ်လို့ကုကဖော်ပြထားပါတယ်။ရိုဟင်ဂျာတွေပြန်လာရေးကိုသာတုံ့နေကြတာဟာတော်မမဲ့ပြောနေခြင်းဖြစ်ပေမဲ့ဒါဥစားပြီးအစီအစဉ်တရားတော်ဖြစ်နေပါတယ်အခုကြာသပတေးနေ့မှာလည်းပဲဒုက္ခသည်တွေအတွက်ရမုံငွေရရှိရေးနိုင်ငံတကာကွန်ဖရင့်တရားကျင်းပဖို့စီစဉ်နေပါတယ်တဲ့ရိုဟင်ဂျာတွေအတွက်စာနာမှုအခြေအနေကပုံတပြင်းလိုအပ်နေတယ်ဆိုတာလက်ခံပြီးမဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခြေခံအကြောင်းရင်းတွေကိုမဆွေရှင်းနိုင်ရင်တော့ပြဿနာဟာရှေ့ဆက်တိုးတက်မှာပဲပုံနေမြဲကြာနေမြဲဆက်လက်ရှိနေတယ်မယ်လို့လည်းဆိုထားပါတယ်အာဆီယံဟာအခုအခါမှာဒေသတွင်းအရေးကြီးဆုံးအဖွဲ့အစည်းတစ်ခုအနေနဲ့ဒေသညီညာရေးနဲ့တည်ငြိမ်ရေးတင်းကြပ်မှုတွေရှိနေရင်ဒါကိုဖြည့်ဆည်းဖို့အေးဒီလိုအပ်တယ်။နောက်ဆုံးအနေနဲ့တော့တရုတ်၊အိန္ဒိယနဲ့ဂျပန်တို့ဒေသတွင်းကြီးစုရေးစစ်ပွဲတွေဖြစ်လာခဲ့ရင် မြန်မာနိုင်ငံရှေ့တန်းကမပါဝင်ရေးကိုပုံမှန်သတိပြုတင်တယ်။အချိန်နဲ့မှာပဲအမေရိကန်ပြည်ထောင်စုကလည်းဒေတာတွင်းကြီးစိုးရေးအတွက်ပူပြီးရရရင်လွှတ်ဆောင်နိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆမာဂျင်ဒါကလာတီယန်ဗွန်ဒွန်အာဆွန်ဟာနယ်သာလန်သံမကြီးဟောင်းတူဖြစ်ပြီးကော့ဆက်ချူတကူကတော့အငင်းစားထိုင်းသံမကြီးတူနဲ့ရခိုင်အကြံလေးကော်မတီအဖွဲ့ဝင်ဟောင်းတူဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။တော်ရည်မဖျား Jerusalem နားဆင်ရမှာတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။ဒိုင်းလာဒေသတို့မှာရွေးကောက်ပွဲမတင်ပါဘူးလို့ကြေညာတာနဲ့ပတ်သက်ပြီးဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်သလဲဆိုတာမြမအရေးဆုံးသတ်သူဥမ္မောင်ဆိုးနဲ့ကျွန်တော်ကြော်စံသာဆွေးနွေးဆုံးသတ်ထားတာဖြစ်ပါတယ်ရေကောက်ပွဲကမရှင်ကတိုင်းသားဒေသတို့မှာရေကောက်ပွဲမကျင်းပါဘူးလို့ကြေညာခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းပြပါသလဲသူတို့ရဲ့အကြောင်းပြချက်တွေကတော့ကြောင်းကျိုးစီလျော်မှုရှိရလားဆိုတာနဲ့ပတ်သက်ပြီးဥမ္မောင်ဆိုးကအခုလိုစတင်ဖြစ်ပါတယ
်တိုင်းပြည်နယ်ကတော့စပွဲတွေကိုကြောင်းပြပါတယ်တကယ်လို့ရှမ်းပြည်နယ်ဆိုတော့ဘွားလေးမြို့နယ်နဲ့မိုင်းကားတက်မြို့နယ်ဆိုတာ2010တွေကအလုပ်တဲ့မြို့နယ်တွေဖြစ်တဲ့အကြောင်းမလို့ဟိုင်းကင်တက်မြို့နယ်နဲ့ဂျန်နဲ့ကြည့်ရအောင်စုလို့ပဲကျွတ်လို့ရပါတယ်အဲ့တော့တကယ်တမ်းဒုတိယအများဆုံးကကချင်ပြည်နယ်ဖြစ်တယ်အဲ့တော့ကချင်ပြည်နယ်ကလည်းတကယ်တမ်းက2018တွေကစပွဲမဖြစ်တဲ့ပြည်နယ်တစ်ခုဖြစ်တဲ့အခါကျတော့ကြီးကမြို့နယ်အများကြီးဖြစ်လာပါတယ်ကျက်တနာကပါလေဆိုတော့ပထမတစ်ချက်ကရေကောက်ပွဲကွန်ရှင်ကြီးရေကောက်ပွဲမလုပ်ဘူးလို့ပြောရတဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဌာနတီဗီသို့မဟုတ်သက်ဆိုင်နိုင်ငံရေးပါတီတီဗီရေကောက်ပွဲအောက်ခြေကွန်ရှင်ရဲ့ဖွဲ့စည်းတွေနဲ့ဒီပုံနဲ့ဆွေးနွေးတာမရှိဘူးပြ။တကယ်တမ်းကအရင်ရေကောက်ပွဲကွန်ရှင်တို့ကဒီရေကောက်ပွဲရွှေစစ်တယ်မရွှေစစ်နဲ့ပတ်သက်ပြီးစဉ်းစားပွဲခေါ်လာရှိပါတယ်ဥဒင်းကောင်ရှင်လက်ထက်ကဒါမဲ့အခုဥလာတင်းကောင်ရှင်လက်ထက်မှာမရှိဘဲနဲ့ဆုံးဖြတ်လိုက်တယ်သူကတော့လောလောဆယ်ပေါ့ဗျ Officially တည်ဝင်မကြေညာပေမဲ့သူကတော့လုံခြုံရေးအကြောင်းပြချက်အတွေ့ကိုစဉ်းစားပြီးတော့ပြင်ညာတယ်ဆိုပေမဲ့တကယ်တမ်းမြေကျင်းမှာလုံခြုံရေးအကြောင်းပြချက်ကမခိုင်လုံဘူးလို့မြင်ရတာပေါ့
ဟုတ်ကဲ့
ဥပမာရခိုင်ပြည်မှာဆိုတော့ပေါတော်လိုတောင်ကုန်းတို့ရံပြေကြောက်ဖြူတို့ဆိုတာတိုက်ပွဲဝင်ဖြစ်တဲ့အခြေအနေဖြစ်တယ်တကယ်တမ်းနဲ့တကယ်တမ်းသူတို့ဒီတော့ပဲလို့အသင်းကပြုထားတယ်ဟာတိုက်ပွဲဖြစ်တဲ့အများဆုံးတလက်ဝမြို့နယ်မှာခုံပြုထားတာရှိတယ်အဲ့တော့မေဖို့မေးစရာတွေအများကြီးရှိနေပါတယ်အဲ့တော့ဆရာမေးတဲ့မေးခွန်းပြန်ဖြေရရင်ရွေးကောက်ပွဲမလုပ်တဲ့ကိစ္စနဲ့ပတ်သက်လာရင်အခုကတော့လက်ရှိရွေးကောက်ပွဲကွန်ရှင်ရဲ့လုံခြုံရေးကိစ္စမှားနေလို့ထင်ပါတယ်ဒုတိယတစ်ခုကတော့ဒါပြန်လဲစမ်းစစ်တဲ့ကိစ္စလို့ထင်ပါတယ
်တချို့ကရွေးကောက်ပွဲကွန်ရှင်ဟာတကယ်လွတ်လပ်တဲ့ကွန်ရှင်ဟုတ်ရလားအနာရအစိုးရရဲ့ဩဇာပြမှုမှုလည်းအမှရှိနေလို့သုံးသပ်ကြတာလည်းရှိပါတယ်ဒါပေမဲ့ NLD ပါတီကပုဂ္ဂိုလ်တယောက်ကတော့သူတို့နဲ့ဘာမှမဆိုင်ဘူးကွန်ရှင်သဘောသာဖြစ်တယ်လို့ဆိုပါတယ်ဆိုတော့ကွန်ရှင်နဲ့အစိုးရနဲ့ဆက်ဆံမှုရောသံတရားရှိနေကြတဲ့ကိစ္စသံတရားရှိထိုက်တဲ့ကိစ္စလို့ထင်ပါလားခင်ဗျာ
အဲ့လိုသံတရားရှိတဲ့ကိစ္စကတော့ရေကောက်ပွဲကွန်ရှင်ကမကြီးညာခင်တချို့ချက်တွေကို NLD အစိုးရခေါင်းဆောင်တွေကနေကြိုးပြောတဲ့အာမျိုးအနည်းဆုံးတစ်ရက်ပေါ့ဗျာကြိုးပြောတဲ့ကိစ္စမျိုး၃ငါလောက်ချက်ခုရဲ့ဗျာအဲ့ဒီခါကျတော့တချို့ကဒီကိစ္စဒီရေကောက်ပွဲကွန်ရှင်မတိုင်ခင်အစိုးရကြိုးပြောတဲ့အတွက်ကြောင့် NLD အစိုးရနဲ့ပတ်သက်ပြီးတမ်းများရှိပါတယ်နောက်တစ်ခုကဒုတိယတစ်ခုကတော့ရေကောက်ပွဲမကျင်းပတဲ့မြို့နယ်မြို့ဒေသတွေဒီ NLD အနေနဲ့2015လောက်ရှုံးခဲ့တဲ့မြို့နယ်တွေကြီးပဲဖြစ်နေတဲ့အတွက်အဲ့ဒီပုံမှာလည်းတမ်းများရှိကြပါတယ်ခင်ဗျာ
ဒီလိုအထူးသဖြင့်ဥပပေါင်းဆိုပြောတဲ့ရခိုင်ပြည်နယ်မှာရေကောက်ပွဲမကျင်းပတဲ့ မြို့နယ်တွေတော်တော်များများရှိနေတဲ့အချိန်မှာစကားရရခိုင်ပြည်နယ်ကပြည်သူတချို့ကတော့သူတို့ဟာရွေးကောက်ပွဲလုပ်ပြီးတော့လွှတ်တော်ကအရေးခံရတဲ့ကိုယ်စားလှယ်တွေလွှတ်တော်မှာရောက်နေပေမဲ့သူတို့ကိုယ်စားလှယ်တွေဟာလူလူကိုကိုစားပြုပြီးဘာမှလှုပ်ဆောင်နိုင်ခြင်းအကောင့်တွေဖော်နိုင်ခြင်းမရှိဘူးအဆိုးဆုံးသူတို့ရွေးကောက်ပွဲနိုင်နေမဲ့သူတို့စီမှာအဆိုးရွားလဲသူတို့ဖွဲ့စည်းရတာမဟုတ်ဘူးစသဖြင့်ဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံဒီသိမ့်နည်းနေကြတယ်ဆိုတာကိုတွေ့ရပါတယ်ဆိုတော့အခုလိုလုပ်လိုက်တဲ့အတွက်ကြောင့်ပိုပြီးတော့များဒီဒီမိုကရေစီရွေးကောက်ပွဲပေါ်မှာအယုံဒီကင်းမဲ့သွားနိုင်တယ်လို့တွေ့ရဆိုရင်အဲ့ဒါတွေးသိမ့်ပါလားခင်ဗျာအဲ့လိုဖြစ်နိုင်တာ
အဲ့လိုပဲဖြစ်ပါလိမ့်မယ်ခင်ဗျာတကယ်တမ်းကတော့နောက်ဆုံးကျွန်တော် 2015 ရွေးကောက်ပွဲတက်မှာဒီခိုင်းကိုစားပြုဒီခိုင်းမျိုးသားပါတီတွေအများစုနိုင်ရတယ်အမေဆိုးရဖွဲ့ခွင့်လည်းမရှိဘူးအဲပြည်တော်စုဆိုးရဖွဲ့ရဲ့ NLD အဆိုးရကိုယ်တိုင်ကဒီခိုင်းပါတီတို့စွန့်နေပဲဒီပြည်နယ်အရေးနဲ့ပတ်သက်ပြီးအနည်းဆုံးပေါ့ဗျာပြည်တော်စုအရေးပုံတော့ဒီပြည်နယ်အရေးနဲ့ပဲစွန့်နေပဲဖြစ်စွန့်နေတာလည်းမရှိတဲ့အခါကျတော့ခိုင်းလူစုနဲ့ဆက်ပြတ်ပါတယ်ဘာလို့ဒီခိုင်းလူစုဆက်ပြတ်တယ်ဆိုတာသူတို့မန်ဒိတ်ပေးထားတဲ့ခိုင်းပါတီဖြစ်တော့နော်အဲ့ပါတီကိုသူတို့ဟိုဆိုးရဖြစ်တဲ့အနေဆိုတာမဆွေးနွေးစာမှာဖြစ်ကြပါတယ်သူတို့အနေနဲ့ဒီတော့ပဲဝင်လဲဘာမှမထူးဆိုရအမျိုးမျိုးဖြစ်သွားတာကတော့အဲ့ထူးဆန်းတဲ့ကိစ္စမဟုတ်ပါဘူးအဲ့လိုချိန်နေမှာဒေသတွေမှာရွေးကောက်ပွဲမကျင်းပတဲ့အခါမှာပိုးပြီးတော့ဆိုးရတဲ့အကျိုးသက်တွေဖြစ်လာတယ်လို့ကျွန်တော်တို့ကမြင်ဆိုတော့ရောဗျာနိုင်ငံရေးဖောင်ကျင်းသွားပြီးတော့စစ်ဘောင်ကျရတဲ့အခြေအနေမျိုးဖြစ်တယ်အဲ့တော့ဒီအိမ်မကြငယ်က AR လေးပညာတခုရှိပါတယ်အဲ့ဒါတော့တောင်ကုတ်က NLD မှတ်သုံးအောင်သူတို့ဖမ်းလိုက်တယ်ဖမ်းထားတာကတော့ NLD စူရအနေနဲ့သူ့အကြံဖက်ဖွဲ့ပညာတာရောသူတို့ကြီးကသူတွေဖမ်းထားတာရောဒါနဲ့ပတ်သက်ပြီးတော့လဲလဲလုပ်မယ်ဆိုချင်းညာတယ်ဒါလည်းပဲ2018ဒီဇင်ဘာကနေဒီနေ့ချိန်ထိဒီခိုင်းစစ်ပွဲထဲမှာလူရသားတွေစုံမှု300ကျော်ရှိပြီးတော့ရသားဒဏ်ရာမှု600ကျော်လောက်ရှိပါတယ်ဖမ်းဆီးပြီးရုံးတင်ခံရတာလည်း၄၅အပေါင်းကြီးရှိတဲ့အချိန်မှာသူ့ဘက်ကလည်းတင်းနေမှမှတုံ့ပြန်လာတာပေါ့အချိန်လေးကိုကြည့်မယ်ဆိုဘလို့ဖြစ်သွားလဲဆိုဟာမူရာဘီဥရိတလို့ပေါ့ဗျာမျိုးလုံးတစ်လုံးတွေ့မျိုးလုံးတစ်လုံးသွားတစ်ချောင်းတွေသွားချောင်းပြန်ပေးရမယ်ဆိုတဲ့ဟာမျိုးဒီလက်နက်ငယ်ဖွဲ့ရတုံ့ပြန်လာအေးပေါ့ဗျာလက်နက်ငယ်ကတုံ့ပြန်လာတွေ့ရတယ်အဲ့တုံ့ပြန်မှုကိုကျွန်တော်ကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်တော့လောဆယ်ရခိုင်မှာပုံမူပြင်းထန်တဲ့ဒီဘက်ကကျွန်တော်ကကြုံတွေ့ရလိမ့်မယ်လို့ထင်ပါတယ်။ဟုတ်ကဲ
့။ဥပမာဆိုတော့အခုဒီကထုတ်ပြန်ချက်ကိုပြောတော့ကျွန်တော်အခုဒေါန်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတော်တဲ့မင်ကွန်းထဲမှာကြားလိုက်ရတဲ့စကားတစ်ခုအင်မတန်အတက်စရာစိတ်ချမ်းသာစရာကောက်ပါတယ်။တကယ်များဖြစ်မယ်ဆိုရင်ပေါ့လေ။ရခိုင်အတွက်ပြည်ထောင်စုအတွက်ရခိုင်ဆက်လို့ပြောပါပါတယ်။ဆိုတော့တကယ်များဖြစ်လာနိုင်မဲ့အခြေအနေတော့ရှိပါရဲ့လား။ကျွန်တော်မြင်တော့ရခိုင်နဲ့ပြည်ထောင်စုနဲ့ဟာပုံမူအလန်းကွာလာတဲ့ဘက်ကိုရွေ့စရာနေတယ်။အခြေအနေပိုဆိုးလာနိုင်တယ်လို့ပဲထင်မိပါတယ်ဥပမာဆိုပဲလို့သဘောပါလေ
ကျွန်တော်ကတော့လက်ရှိအနေအထားမှာခုနလေအဲ့ဒေါန်သန်းစုကြည်ပြောတယ်မြန်မာနိုင်ငံမှာပါခုရှိရယ်ခင်ရင်းနဲ့ပတ်သက်ပြီးတော့ပြည်သူဝေဖန်မှုတွေရှိရယ်အဲ့ပြည်သူအားနည်းချက်တွေထောက်ပြနိုင်ရှိရယ်ဒါခင်ရင်းကိုပိုဆိုးသွားစေတယ်ဆိုတဲ့အမြင်မျိုးပြောသွားတာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့တော့လလောတဲ့အချိန်ဒီမှာကတော့ခင်ပြဿနာကိုလက်တွေ့မဖြစ်ရှင်းနိုင်ဘူးဆိုတော့ပိုဆိုးနိုင်လက်တွေ့ဖြစ်ရှင်းနိုင်မှုကဒီရနိုင်မှုကျွန်တော်ကအရင်လုံးမှဒီပြဿနာအလုံးဖြစ်စင်းတော့အရာသားထိကိမ်းမှုအရာသားတွေသုံးမှုအပါအဝင်အပြန်အလှန်ဖန်ဆင်းမှုတွေပေါ့ညံ့နိုင်မှာဒါမဲ့အပြန်အစ်စ်ခက်ရသေးကိုမလုံးနိုင်ဘူးဆိုလို့ရှိရင်တော့ခက်ပြဿနာလောတဲ့ဒီတလားနှစ်လားတော့ပုံပုံတင်းမှာပုံပုံပြီးကြီးမောကြီးထွားလာဖို့ပဲများတယ်ဗျ။အောက်ဆိုအရာသားတွေသုံးမှုတွေများလာတဲ့အခါမှာအေးစီယုံကြီးဖြစ်စေမစီယုံကြီးဖြစ်စေခိုင်လူလူကြားမှာလည်းပဲခံစားချက်နဲ့တက်မှမူရအများနေအဲ့လိုအနေအထားမှာကျွန်တော်အမြင်ကတော့ဒီခိုင်မာတော့ပုံပုံပြင်းထန်တဲ့အပြန်အလှန်တင်းမာတဲ့ထုတ်ပြန်မှုတွေပဲတွေ့ရလိမ့်မယ်လို့ထင်ပါတယ်ဒီရပါမယ
်လူတို့ကအရင်ကသုံးသပ်ထားရတာကတော့မြန်မာပြည်နိုင်ငံရေးမှာအဓိကအဖြစ်တက်မတော်ရဲ့ NLD ရဲ့တိုင်းရင်းသားအင်အားစုရဲ့သုံးဝင်းဆိုင်အပြန်အင်အားအပြန်ဆိုင်သုံးခုရှိနေတယ်လို့သုံးသပ်ကြရလဲရှိပါအခုတော့တက်မတော်နဲ့ NLD အစိုးရကအင်အားတစုရဲ့အဖြစ်ပေါင်းသွားပြီးတော့တိုင်းဒေသအင်အားစုကိုအပြတ်ချေမှုန်းတော့မယ်ဆိုတဲ့သဘောမျိုးလုပ်နေတယ်လို့သုံးသပ်လာကြတာကြားပါတယ်။အဲ့သုံးသပ်ချက်ပေါ့ဥမာမဆိုဘယ်လိုသွားပါလဲ။
အခုကအဲ့လိုဖြစ်လာတယ်ဗျ။အ အတိအကကဒီ energy policy ပေါ်စီတော့မဟုတ်သေးဘူးပေါ့ policy ဖြစ်တော့ထွက်မလာသေးဘူးဒါပေမဲ့ energy ထောက်ခံတဲ့သူ energy ရဲ့သူပြေသနာတချို့ကလည်းတော့အေးနဲ့ပတ်သက်ပြီးတော့ပြင်းထန်တာတက်ခဲလာပြီးတော့အခုအထူးသဖြင့်ပေါ့ဗျာတောင်ကုန်းကအမှတ်၃ရောက်အဖတ်ခံပြီးရကျွန်တော်တက်ခဲလာပြီးတော့ပြုတ်ချင်မောရမယ်လို့ပြောလာတဲ့အကြီးအသားမျိုးဒီအဲ့ဒီအချိန်မျိုးဆက်ရောက်သွားနိုင်တယ်ဗျအဲ့ဒါဆိုရင်တော့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဘာဒီငင်းငင်းရေးသက်တော့အလားလားမကောင်းပါဘူ
းဆိုတော့ဒီပြဿနာကရခိုင်တစ်ခုနဲ့နေပြီးသွားမလားညာတကယ်လို့ဆိုရခိုင်ပြဿနာပူပြီးဆူဆူရွာဖြစ်လာတဲ့ဆိုရင်တဲ့နဲ့တိုင်းသားဒေသတွေရဲ့အခြေအနေရောဘယ်လိုရိုက်ခတ်နိုင်ပါလဲ
ကျွန်တော်မြင်တော့အခုလောဆယ်ရွေးကောက်ပွဲကိုပြဆိုင်နေဟိုတိုင်းသားဒေသတွေမှာကျွန်တော်အများပြမကျင်းပနိုင်တဲ့ပုံမှာပြဆိုင်တစ်ခုတည်းတော့ကန့်ကွက်တာမဟုတ်ဘူးဗျအင်းသားပါတီအလုံးကန့်ကွက်ကြပြီးတိုင်းသားပါတီအလုံးကစိတ်ပြက်လက်ပြက်ဖြစ်နေကြတဲ့အခြေအနေမျိုးကျွန်တော်တွေ့ရပါတယ်နောက်တစ်ခုကစစ်ပွဲဒီ level ရခိုင်နိုင်ငံမှာကရှမ်းမြောက်ကချင်းစားတဲ့ဒေသတွေမှာပြည်မီးရတက်တောက်နိုင်တယ်လို့ထင်ပါတယ်။ဆိုတော့ကိစ္စဒီရခိုင်နယ်တော့ပြီးနေတယ်လို့ကျွန်တော်တော့မထင်ပါဘူးနဲ့
။နောက်ဆုံးမြင်လာတော့ဒီလိုရွေးကောက်ပွဲမကျင်းပဘူးလို့သူတို့ကြေညာတဲ့ကိစ္စတွေဟာဒီတိုင်းရင်းသားဒေသတွေမှာသူတို့ NLD ရှုံပြီးတော့တိုင်းရင်းသားပါတီတွေအင်အားကောင်းလာမှဆိုရင်တို့တမင်လုတ်တယ်ဆိုတဲ့ရွေးချယ်နဲ့လုတ်တယ်လို့တိုင်းရင်းသားတချို့ကပြောကြပါတယ်ဆိုတော့ဥမာမောင်ဆိုလို့ရခိုင်မှာမျိုးနဲ့တချို့ကနမူနာသေးပြီးတော့ပြောတော့ပြီးဖြစ်ပါတယ်ဆိုတော့တတိုင်းကလုံးမှာပြန်တိုင်းသားဒေသတွေမှာလောက်တဲ့ကိစ္စတွေကိုလွှမ်းခြုံပြီးကြီးမယ်ဆိုရင် energy မှာတကယ်တမ်းဒီသဘောထားရှိနေတယ်လို့ယူဆစရာအကြောင်းရှိပါလား
energy မှာဒီသဘောထားရှိလားမရှိလားတော့ကျွန်တော်လည်းပြောခတ်ပါတယ်
ခံမှန်းရပါဟုတ်ကဲ့
ဘုလိုလည်းလောဆယ်ရွက်ောက်ပွဲမကျင်းပတဲ့မြို့နယ်ဒီ energy 2005မှာရှုံးနေတဲ့မြို့နယ်ဒီဖြစ်တဲ့တွေ့အဲ့လိုတော့ပြောစရာဖြစ်ပါတယ်ကျွန်တော်နေတဲ့အကြံပြုချင်တာကတော့ NLD ဒီတိုင်းသားပါတီတွေအနိုင်ရရဲ့ရှိတော်လဲ NLD ဟာပြန်ဖက်တွေပြန်ဖက်တွေဖြစ်သဘောမထောက်ဖို့လိုပါတယ်။တိုင်းသားပါတီတွေဒီကျွန်တော်ဒီမိုကရေစီမဟာမိတ်ဖြစ်တဲ့ပြည်တွင်းမှာတိုင်းသားတွေဒီဒီမိုကရေစီအင်အားစုတွေမဟာမိတ်ဖြစ်တဲ့သူသဘောထားမှသာလေဒီပြဿနာကိုဖြေရှင်းနိုင်နေမယ်လို့ထင်ပါတယ်။အဲ့ဒါကိုရံဖက်လို့သဘောထားနေတော့ပြဿနာဖြေရှင်းနိုင်မှာမဟုတ်ပါဘူး။
COVID-19 ရောဂါကိုကုသတဲ့နေရာမှာ Remdesivir ဆေးမျိုးစကိုထည့်သွင်းအသုံးပြုလာကြတာတွေ့ရပါတယ်။ Remdesivir ဆေးဟာ COVID-19 ရောဂါကိုကုသဖို့ရည်ရွယ်ထုတ်လုပ်ထားတဲ့ဆေးမျိုးစမဟုတ်ပေမဲ့ရောဂါအပြင်းထန်ဆုံးအဆင့်ကိုမရောက်သေးတဲ့လူနာတွေမှာထည့်သွင်းအသုံးပြုခဲ့မယ်ဆိုရင်ရောဂါခံစားရတဲ့ရက်ကိုရောနေစေနိုင်တာကြောင့်လက်တလောအချိန်မှာထည့်သွင်းအသုံးပြုကုသရခြင်းဖြစ်တယ်လို့အထွေထွေရောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
။ Remdesivir ဆေးသည် COVID-19 ရောဂါကိုပျောက်ကင်းအောင်လုံးပြအောင်ကုတဲ့တည်းမှာမပါသေးဘူးတရားရဂိုင်းလုံးမပြောင်းနိုင်ဘူးနောက်တစ်ခုကဒီငလန်ထနှုံးပျောက်ကင်းမှုတာပိုဆောတာတွေ့ရတယ်ပေဆုံးမှုကရောကြတယ်ဆိုတော့လေတိတိတိတာတယ်လို့ပြောလို့မရသေးဘူးလို့ပြောတယ်ဒီဒါအချက်လက်တွေရပါဘောနော်ခုနတရတလတာကိုကြည့်မယ်ဆိုရင်သုံးဆွဲတာ17ရာဂိုင်းလုံးတည်တဲ့အခါမှာမသုံးဆွဲဟိုဆိုတာ15ရာဂိုင်းလုံးတည်တယ်ဆိုတော့တိတ်မကွာဘူးလို့ဖြစ်နေတယ်ဘောနော်ဒါကြောင့်မလို့ကိုဗစ်ဖြစ်တဲ့လူတိုင်းမှာသုံးဆွဲမယ်ဆိုပြီး recommendation မရသေးဘူး remdesivir သစေးသုံးဆွဲခြင်းအဖြစ်နံပါတ်1နလန်ထစောတယ်နံပါတ်2တွေးရှိထားတာကတော့ဒီဆေးသုံးဆွဲတဲ့လူတွေမှာအဆုတ်ရောင်နဲ့ရာဂိုင်းလုံးကျော့နေတယ်ဆိုတာလည်းတွေ့ထားတယ်အော်ရောရာဂိုင်းနှုန်းအဆုတ်ရောင်တဲ့ရာဂိုင်းနှုန်းညော့နေတဲ့အတွက်လေတည်ဆုံမှုမှာနည်းနည်းညော့တယ်သိတာထင်ရှားမှုမရှိတော့လေတည်ဆုံမှုမှာတော့ဘာပဲဖြစ်ဖြစ်ညော့နေတာတွေ့ရတယ်ပေါ့နော်ဒါကြောင့်မလို့ဆရာတို့ Remdesivir သေးသည်အကျိုးရှိတယ်တရားရာဂိုင်းနှုန်းပျောက်ကင်းမယ်လို့တော့အာမမခံနိုင်ဘူးဆိုတဲ့အဖြစ်ပြောရရှိထားတယ
်ဆေးတိုင်းမှာဘေးတဲ့ဆွေကျိုးရှိတယ်လို့ Remdesivir ဆေးမှာလည်းဘေးတဲ့ဆွေကျိုးတချို့ရှိနေတာပါလူနာအများစုမှာတွေ့ရတဲ့ဘေးဒက်ဆွေးကျိုးတွေဟာမပြင်းထန်တဲ့ဘေးဒက်ဆွေးကျိုးအမျိုးအစားတွေဖြစ်ပြီးလူနည်းစုမှာတော့အသည်းနဲ့ပတ်သက်တဲ့ဘေးဒက်ဆွေးကျိုးတွေကြုံတွေ့ရနိုင်တာကြောင့်အသည်းရောဂါရှိတဲ့သူတွေမှာ Remdesivir ဆေးကိုအသုံးပြုတဲ့အခါအထူးဂရုစိုက်ပြီးအသုံးပြုရလေးရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်။အဲ
့တော့ဆေးတိုင်းဆေးတိုင်းကဒီဘေးဒက်ဆွေးကျိုးရှိကြတယ်အထူးသဖြင့်တော့ဒီအကျော်တဲ့တွေ့ရတဲ့ဆေးမျိုးမှာပုံပြီးရှိတယ်ပေါ့နော်အဲ့တော့အများစုဒီခုနကဆရာတို့ trial တွေရလေးလာတဲ့အခါမှာဒီ Remdesivir ဆေးသုံးတဲ့လူတွေမှာစပြီးတွင်းတွင်းချင်းမှာเนาะဒီ infusion ဟ reaction ဆိုတာလေးတွေတွေ့ရတယ်အဲ့ဒါတွေကဆေးသွင်းနေတဲ့အချိန်မှာကြိုးကျင်လို့ဖြစ်လာတဲ့ချွေးစည်းတွေပြန်နေအန်နေချမ်းတုံတာတွေဖြစ်တတ်တယ်တချို့တွေမှာဆိုရင်တော့သွေးပေါင်ချိန်လေးကျသွားတာတွေ့ရတယ်ပေါ့နော်ဒါလူတိုင်းမှာမဟုတ်တော့လဲအနေပါမှာတွေ့ရတယ်နောက်တချို့ဒီသုံးဆွဲတဲ့လူတွေမှာနောက်ပိုင်းကျတော့သွေးကိုစစ်ဆေးလိုက်တဲ့အခါမှာအသေးထိခိုက်တဲ့အနေအထားလေးတွေ့ရတယ်နော်အသေးထိခိုက်တဲ့ဆိုတာအသေးမှာရှိတဲ့ enzyme ပေါ့နော် liver enzyme ESCD ဒီစတဲ့ဓာတ်တွေတက်တယ်လူနည်းစုမှာတော့ဒီ jaundice ပေါ့မျက်စိဝါတဲ့အထိဆိုးဆိုးဝါးခံစားရတာလေးတွေ့ရလို့ပြောတယ်နော်တချို့သူတွေမှာတော့ဗာတွေ့ရတယ်လေဆိုတော့သွေးနီဦးကြောကြတယ်သွေးဥမွားရောကြတာလေးရှိတယ်။ဒါတွေကတော့တိတ်ဆိုးဆိုးဝါးဝါမရှိဘူး။ဆရာတို့ correction correct လုပ်လို့ရတယ်ပေါ့နော်။နောက်တစ်ခုကတော့သွေးထဲမှာရှိတဲ့ albumin အသားဓာတ်ကြတာလေးတွေ၊ potassium ဓာတ်ကြတာလေးတွေလည်းတချို့တွေမှာတွေ့ရတယ်။တိတ်ဆိုးဆိုးဝါးဝါမတွေ့ရဘူး။
ဒါတလောအချိန်ဒီမှာ Remdesivir ထိုးဆေးကိုဆေးရုံဆေးခန်းနဲ့ဆေးဆံတွေမှာဝယ်ယူရရှိနိုင်တဲ့အနေအထားမျိုးမရှိပဲအစိုးရအစီအစဉ်နဲ့သာဖြန့်ဖြူးသုံးစွဲနေတဲ့အနေအထားတစ်ခုမှရှိနေသေးတာပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်တဲ့သူတိုင်း Remdesivir ဆေးနဲ့ကုသဖို့လုံလောက်တဲ့အနေအထားမှရှိပါသလားလို့မေးကြည့်တဲ့အခါဒေါက်တာမော့ကျွန်နိုင်ကအခုလိုရှင်းပြပါတယ
်လူတစ်ယောက်မှာစစချင်းမှာဒီ loading dose ဆိုခေါ်တဲ့200 mg သုံးရတယ်တခါပြီးလို့ရှိရင်100 mg နေ့စဉ်နောက်ထပ်၄ရက်ထပ်ပေးရတယ်ပေါ့နော်စုစုပေါင်း၅ရက်ပေးတဲ့အခါမှာအကယ်၍များဒီ Remdesivir ဆေးသည်တစ်လုံးမှာ100 mg ပါရင်လူတစ်ယောက်မှာကုသမယ်ဆိုရင်6လုံးပုံမယ်ပေါ့နော်ဆိုတော့ဆရာတို့ကအခုဆရာတို့အလူခံရရှိထားတာကဆရာသိသလောက်မမှားဘူးဆိုရင်တော့3000လောက်အသုံး3000လောက်ပူထားတယ်လို့ဆရာတို့သိရတယ်ပေါ့နော်အဲ့တော့လူနာဒီတစ်ယောက်ကို6လုံးနဲ့ဆရာတို့တိမယ်ဆိုရင်လူ900စာတတလောရှိနေတယ်လို့သိရတယ်။နောက်ပိုင်းလဲထပ်ပြီးမှားထားတယ်လို့သိရတဲ့အတွက်ကြောင့်ဒီဆေးရုံတက်နေသောကိုဗစ်လူနာများအတွက်ကတော့ဒီ Remdesivir ဆေးသည်လုံလောက်ရှိမယ်လို့ဆရာအနေနဲ့မျှော်လင့်ပါတယ
်။ Remdesivir ဆေးဟာ COVID-19 ရောဂါဖြစ်တဲ့သူတိုင်းကိုပျောက်ကင်းအောင်ကုသနိုင်တဲ့ဆေးမဟုတ်တာကြောင့်ကာဝယ်ဆေးများရှိသေးခင်မှာပြည်သူလူထုအနေနဲ့ရောဂါကူးစက်မခံရအောင်သာကယူဆိုင်နေထိုင်သွားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တာဇော်ပါ။
ပါကျွန်တော်ရန်နိုင်မှာအပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်ဂျာမနီ၊နယ်သာလန်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကသူတို့သုံးနိုင်ငံပေါင်းပြီးတော့2029လူမီကွာဖလာဘောလုံးပွဲကိုအရှင်ဖြစ်ပူးတွဲကျင်းပဖို့စိတ်ဝင်စားတယ်ဆိုပြီးတော့ပြောလိုက်ပါတယ်သူတို့အနေနဲ့ဒီကွာဖလာကိုအရှင်ဖြစ်ပူးတွဲကျင်းပခြင်းပြီးတော့အခုနှစ်အကုန်မှာတရားဝင်သဘောတူညီမှုလုပ်သွားမယ်လို့အဲ့ဒီနိုင်ငံပေါ်လုံးဖွဲ့ချုပ်တွေပူးတွဲထုတ်ပြန်လိုက်တဲ့ကြေညာချက်မှာပြောပါရယ်ပြီးခဲ့တဲ့နောက်ဆုံးကြိမ်မျိုးသမီးကမ္ဘာဖလားကိုပြည်ထောင်နိုင်ငံကအရှင်ဖြစ်ကျင်းပခဲ့တာဖြစ်ပြီးတော့လာမယ့်2023ခုနှစ်မှာဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေကအရှင်ဖြစ်ပူးတွဲကျင်းပမှာပါဂျာမနီကတော့2017မှာတခါအရှင်လုပ်ခဲ့ဝင်ပြီးတော့နယ်သာလန်ကတော့2019လုံးကဥရောပမျိုးသမီးဘောလုံးပွဲကိုအရှင်ဖြစ်လက်ခံကျင်းပလုပ်ပါရယ်ဒီထဲမှာဘယ်လ်ဂျီယံတနိုင်ငံတည်းကပဲအရှင်ဖြစ်မကျင်းပါဘူးလေဒါကြောင့်တကယ်လို့ FIFA ကသဘောတူခဲ့မယ်ဆိုရင်တော့ဘယ်လ်ဂျီယံနိုင်ငံဟာမျိုးသမီးဘောလုံးပွဲကိုပထမဆုံးအကြိမ်အရှင်ဖြစ်လက်ခံကျင်းပခွင့်ရလာမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်ပရီးမီးယားလိဂ်မှာတော့အမပေးစရာထိတ်မှဦးဆောင်နေတဲ့ Everton နဲ့ Liverpool တို့ကစားခဲ့ကြပြီးတော့အပြန်အလှန်ဂိုးတွေသွင်းပြီးနှစ်ဂိုးစီတည်ကြသွားပါတယ်။ကျန်တဲ့ပွဲတွေမှာတော့ Chelsea က Southampton နဲ့၃ဂိုးစီတည်ကြပြီး Man City က Arsenal ကို၁ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ပြီးခဲ့တဲ့ပွဲစဉ်တုန်းက Spurs ကို၆ဂိုး၁ဂိုးနဲ့ရှုံးခဲ့တဲ့ Manchester United ကတော့ Newcastle ကိုနောက်ကနေလိုက်ကစားပြီးဖွဲ့ပြီးကနေသွင်းတဲ့ဂိုးတွေနဲ့၄ဂိုး၁ဂိုးနဲ့နိုင်သွားခဲ့ပါတယ်။ Man U နီးပြားပြုံ၂ယောက်ရဲ့ Spurs နဲ့ West Ham တို့ရဲ့ London Derby ပွဲကတော့၃ဂိုးစီတည်ကြသွားပါတယ်။စပါးကပွဲစားပြီး15မိနစ်မှာ3ဂိုးသွင်းနိုင်ခဲ့ပြီးမိနစ်80အထိ3ဂိုးနဲ့ဦးဆောင်နေပေမဲ့နောက်ဆုံး10မိနစ်မှာဝက်ဆမ်ဘက်က3ဂိုးပြန်သွင်းသွားတာကြောင့်နောက်ဆုံးမှာ3ဂိုးစီတည်ကျသွားခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးစပါးစနီးပြမော်ရီညိုကတော့
I think you can imagine how frustrated I am, how frustrated the players are. But that's football.
ကျွန်တော်ရောအားကစားသမားတွေအကုန်လုံးဘလောက်ထိစိတ်ပြတ်နေကြမလဲဆိုတာခင်ဗျားတို့ခံမှန်းကြည့်နိုင်ပါလေ။ဒါပေမဲ့ဘောလုံးမှဒီလိုပါပဲ။ကံမကောင်းစွာပဲကျွန်တော်တို့အတွက်ရလတ်ဆိုပြီးသူတို့အတွက်ကကောင်းနေရတာပါ။ကျွန်တော်အတင်းကိုအပြစ်တင်တာတဲ့သူတို့ကိုချီးကျူးရမှာပါ။ပွဲပန်းတာကြောင့်လို့တော့မပြောချင်ပါဘူး။ပွဲကအကျိတ်နဲ့ဖြစ်ပြီးနောက်ဆုံးမိနစ်အထိကျွန်တော်တို့မထိန်းနိုင်ခဲ့ပါဘူး။စောစောစီစီ3ဂိုးနိုင်ထားတော့ဒီလိုဖြစ်မယ်လို့မထင်ပါဘူး။
ပရီးမီးယားလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုကတော့လီဗာပူးနဲ့နယ်သာလန်နောက်ထပ်လူဗာဂျီလ်ဗန်ဒိုက်ဒူးခွဲစစ်ရမှာဖြစ်တယ်ဆိုပြီးတော့လီဗာပူးအသင်းကပြောလိုက်ပါတယ်ဗန်ဒိုက်ဟာအေဗာတန်နဲ့စနေနေ့ကကစားတဲ့ပွဲမှာအေဗာတန်ဂိုးသမားဂျော်ဒန်ပစ်ဖို့နဲ့ထိခိုက်မိပြီးတော့ဒူးအယွတ်ဒဏ်ရာရသွားခဲ့တာပါဗန်ဒိုက်အနေနဲ့ဘယ်တော့ဘောလုံးပြန်ကစားနိုင်မယ်ဆိုတာမသိသေးဘူးလို့လီဗာပူးကပြောပါတယ်ဒါပေမဲ့ဒူးအယွတ်ဒဏ်ရာအတော်များများဟာများသောအားဖြင့်တော့လားနဲ့ချီပြီးတော့ကြားသိရှိတတ်ပါတယ်ဒါကြောင့်ဗန်ဒိုက်အနေနဲ့9လကနေ10လလောက်ထိနားရနိုင်တယ်လို့ပြောတာတွေရှိသလိုတချို့ကလည်းဒီဘောလုံးရာသီပြန်ကစားနိုင်တော့မှမဟုတ်ဘူးဆိုပြီးတော့ခံမှန်းနေကြပါတယ်။ဘလောက်ကြာမယ်ဆိုတာကတော့သူ့ရဲ့ခွဲစိတ်မှုနဲ့ဘလောက်ထိမြင်မြန်ကောင်းလာမယ်ဆိုတဲ့ပုံမှာမူတည်နေပါတယ်။ဒါပေမဲ့သေချာတာကတော့ဒါကလေဝူးအတွက်တော့အကြီးအကျယ်အထင်အားစေတာတော့အသေးချာပါ။လေဝူးအနေနဲ့သူတို့ရဲ့အဓိကကစားသမားတစ်ဦးဖြစ်တဲ့ဗန်ဒိုက်မပါဘဲဘလောက်ထိအောင်မြင်မှုတွေထိန်းထားနိုင်မလဲဆိုတာကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာအီဂျစ်နိုင်ငံကအဇော်ဒင်းဘာဟာရာကတော့ကမ္ဘာအသက်ကြီးဆုံးကြီးစွာဘောလုံးသမားအဖြစ်နဲ့ဂင်းနစ်စံချိန်တင်သွားခဲ့ပါတယ်ဆိုတော့သူ့ရဲ့အသက်ဘယ်လောက်ရှိသွားပါပြီလဲသူဟာလာမယ့်နှုန်းမှာ3ရက်နေမှာ85နှစ်ပြည့်မှာဖြစ်ပြီးတော့မြေ6ရောက်ရှိတဲ့သူဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာ6ရက်နေ့ကအီဂျစ်နိုင်ငံမှာကစားတဲ့တတိယရန်မဘီဘောလုံးပွဲက LINF ဘွဲ့မှာဝင်ကစားပြီးတဲ့နောက်မှာသူဟာအသက်ကြီးဆုံးဘောလုံးသမားအဖြစ်နဲ့စံချိန်တင်ခဲ့တာပါ။ဒါဟာသူ့အတွက်တော့ပွဲချိန်မိနစ်90ပြည့်ကစားတဲ့ဒုတိယမြောက်ပွဲပါ။အရင်ကတော့သူဟာအပျော်တိုင်းကစားသူတသက်သာဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့မိုက်စတာတုန်းကကြီးစားကစားသမားအဖြစ်နဲ့ပထမဆုံးပွဲဥတော်ကစားပြီးတော့ပင်လီယာနဲ့တဆင့်တကူသွင်းခဲ့ပါတယ်။မန်တော့အဲ့ဒီကလေးကသူဟာအသက်ကြီးဆုံးကစားသမားဖြစ်နေပြီးနောက်တစ်ပွဲမှာအသက်ကြီးဆုံးကစားသမားအဖြစ်နဲ့စံချိန်တင်ဖို့လုပ်နေတော့မှပဲကာယောဂါဖြစ်ပြီးတော့ဘောလုံးပွဲတွေရွှေဆိုင်လိုက်ရတဲ့အတွက်ပြီးခဲ့တဲ့စနေကမှသူ့ကိုအသက်ကြီးဆုံးကစားသမားအဖြစ်နဲ့တရားဝင်အတိအမှတ်ပြုကြေညာခဲ့တာပါ။သူ့မတိုင်ခင်အရင်ကကမ္ဘာအသက်အကြီးဆုံးကြီးစားဘောလုံးသမားကတော့ Israel က Isaac Hayek ဖြစ်ပြီးတော့အသက်83နှစ်နဲ့စံချိန်တင်ခဲ့တာဖြစ်ပါတယ်။ဘာဟာရာကတော့သူ့အနေနဲ့စံချိန်တွေကိုနောက်တစ်ချိန်ထပ်ချိုးဖို့ဆန္ဒရှိနေသေးတယ်လို့လည်းဆိုထားပါတယ်ခင်ဗျာဂျပန်နိုင်ငံကတော့တိုကျိုအိုလံပစ်ပြိုင်ပွဲကိုရှင်းနှစ်မှာကျင်းပဖို့အတွက်အစွမ်းကုန်ကြိုးပမ်းနေပါတယ်ဒါရက်ကြောင့်2020တိုကျိုအိုလံပစ်ကိုရှင်းနှစ်ကိုရွှေ့ဆိုင်းလိုက်ရပြီးအခုခါမှာလဲကမ္ဘာတဝန်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်ဒါမဲ့လည်း2020တိုကျိုအိုလံပစ်ကိုရှင်းနှစ်မှာကျင်းပနိုင်ဖို့အတွက်ဂျူတင်ပြင်ဆင်မှုတွေအမျိုးမျိုးကိုလုပ်နေပြီးသူတို့အနေနဲ့အားကစားပွဲတွေကိုအတိုင်းအတာဘလောက်အထိကျင်းပနိုင်မလဲဆိုတာကိုလည်းစမ်းသပ်နေပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့တိုကျိုဒုံးလို့ခေါ်တဲ့ဘေ့စ်ဘောကွင်းမှာကစားတဲ့ဒီဘေ့စ်ဘောပွဲမှာဗိုင်းရပ်စ်ကာကွယ်ရေးနှီးလန်းပေါင်းစုံကိုတုံးပြီးတော့ပြိုင်ပွဲကိုဘလောက်အန္တရာယ်ကင်းကင်းကျင်းပနိုင်မလဲဆိုတာကိုစမ်းသပ်ခဲ့ကြပါတယ်။အိမ်မှာပရိသတ်တွေကိုကိုပူချိန်တိုင်းတာလက်စည်းရည်နဲ့ပိုးသက်တာခုံတွေကိုပိုးသက်တာစတာတွေပေါင်းပါတယ်အခုလောလောဆယ်မှာတော့ဂျပန်နိုင်ငံကကြီးစားအောက်စားပြိုင်ပွဲတွေမှာပရိသတ်တစ်ဝက်လောက်ကိုခွင့်ပြုထားပြီးပရိသတ်တွေကလည်းနှာခေါင်းစည်းတွေတက်ပြီးတော့အားပေးကြပါတယ်အခုတစ်ပတ်အတွက်အောက်စားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေကြမှာထပ်ပြီးတော့ဆွေးနွေးကြအောင်ပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးစတီဖန်ဘေဂန်ကအိန္ဒိယနဲ့အမေရိကန်ဆက်ဆံရေးမှာအလားအလာရှိတဲ့အနာဂတ်နဲ့ပတ်သက်လို့ဒီလိုအပြုသဘောဆောင်တဲ့အချိန်မျိုးမကြုံဘူးတဲ့အကြောင်းအမေရိကန်အိန္ဒိယဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။အမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာနယ်ပယ်အများကြီးရှိတဲ့အနေနဲ့ကာကွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတရားဥပဒေစိုးမိုးရေးကုန်သွယ်ရေးနဲ့ယင်းနှိမ့်ညွန့်နှံ့ရေးစွမ်းအင်ဆိုင်ရာမိဖက်တွေဖြစ်ကြပြီးတိုက်ပံတဲ့နီးပညာပူးပေါင်းဆောင်ရွက်မှုစတဲ့နယ်ပယ်အသီးသီးလည်းပါဝင်ပါတယ်။ဒီလိုမိဖက်ဆက်ဆံရေးထဲမှာအမေရိကန်နဲ့အိန္ဒိယတက္ကသိုလ်တွေနဲ့ဆေးကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်ရာမှာပူးတွဲကြိုးပမ်းနေကြတာလဲပိုပြီးထူးခြားပါတယ်။အင်ဒိုပစိဖိတ်ဒေသအတွင်းလုံခြုံရေးမဟာမိတ်တွေရဲ့ဖြစ်ထွန်းမှုတွေကိုထပ်ပြီးမွမ်းမံစမ်းသပ်ဖို့လိုအပ်တယ်လို့ဒုတိယဝန်ကြီးဘေကန်ကလေးနဲ့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စစ်အေးကာလစိန်ခေါ်ချက်တွေနဲ့ချင်းချောင်းနေတဲ့အန်ဒီရီတွေကိုကဘာတဝှမ်းဒုတိယကဘာစစ်ပြီးကာလမဟာမိတ်အနေအထားအတိုင်းပြန်လည်မုံမန္တာတွေမလုပ်ဘဲခံနိုင်ရင်ရှိလိမ့်မယ်လို့စိတ်ချလက်ချယူဆလို့မရပါဘူးဒီနေ့နဲ့မနက်ဖြန်အတွက်ပထဝီနိုင်ငံရေးပဂတိအခြေအနေမှန်ကိုထင်ဟပ်စေမဲ့ ကျွန်တော်တို့ရဲ့မဟာဗျူဟာဆက်ဆံရေးရေရှည်တည်ထောင်အောင်လွတ်လပ်ပွင့်လင်းမှုနဲ့အညီဆောင်ရွက်ကြရမှာဖြစ်တယ်လို့ဒုဝန်ကြီးဘီကန်ကထောက်ပြပါတယ်။ပြန်လည်စမ်းသစ်ထားတဲ့လုံခြုံရေးမိဖက်အဖြစ်ရည်တည်ချက်အရာအိန္ဒိယနိုင်ငံလိုနိုင်ငံတွေအနေနဲ့ကိုယ်လုံခြုံရေးကိုကိုယ်တိုင်တာဝန်ယူဖို့ကြိုးစားကြမှာဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်အင်ဒိုပစိဖိတ်ဒေသတစ်ခွင်အိန္ဒိယရဲ့အကျိုးစီးပွားတိုးတက်အောင်ဒီမိုကရေစီနဲ့ကိုယ်ပိုင်အချုပ်အခြာအာဏာကိုကာကွယ်နိုင်အောင်အိန္ဒိယရဲ့စွမ်းရည်မြင့်မားရေးအတွက်အမေရိကန်ပြည်ထောင်စုကကူညီနိုင်ဖို့နည်းလမ်းတွေရှာနေပါတယ်လို့ဒုတိယဝန်ကြီးဘီကန်ကရှင်းပြပါတယ်။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ဟာဂျပန်နဲ့ဩစတြေးလျနိုင်ငံတို့နဲ့အတူအင်ဒိုပစိဖိတ်ဒေသရဲ့ဒီမိုကရေစီပင်တိုင်၄နိုင်ငံအဖြစ်စံတန်ဖိုးတွေကိုဘုံအကျိုးစီးပွားတွေနဲ့အတူမျှဝေခံစားနေကြကြောင်းလွတ်လပ်ပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသမှာအချုပ်အခြာအာဏာပိုင်နဲ့တာယာဝပြောတဲ့နိုင်ငံတွေအဖြစ်ထွန်းကားနိုင်ဖို့ဒေသတွင်မတူကွဲပြားတဲ့နိုင်ငံတွေအားလုံးနဲ့ကျွန်တော်တို့နိုင်ငံတွေဟာအများစုအတွက်ရည်တံပြီးအတူတကွရပ်တည်ကြပါတယ်လို့ဒုဝန်ကြီးဘီကန်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒေသတွင်တရုတ်ရဲ့ထိုးထွင်းတဲ့နှီးဖြူဟာရှိနေတာကြောင့်ဒီရည်တံချက်ကအပိသက်စိတ်ချနေလို့မရသေးဘူးလို့မစ္စတာဘီကန်ကသတိပေးလိုက်ပါတယ်။တရုတ်ရဲ့ချိမ့်ချောက်နေတဲ့အန္တရာယ်အင်ဒိုပစိဖိတ်ဒေသတွင်နိုင်ငံတွေရဲ့လုံခြုံရေးအတွက်အိန္ဒိယနဲ့အမေရိကန်အနေနဲ့တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဒုဝန်ကြီးဘီကန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာအိန္ဒိယကိုစစ်ပစ္စည်းရောင်းချမှုနဲ့ထောက်နှိုင်းရေးသတင်းဖလှယ်ဓာတ်တွေတိုးပြီးလုပ်ဖို့စတင်နေပါပြီ။ဒါပေမဲ့ဒီထက်မကတိုးပြီးလုပ်ရပါမယ်။အိန္ဒိယအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်ဖို့စွမ်းရည်ပိုပြီးခိုင်မာအောင်အပါအဝင်အမေရိကန်ကကူညီမှဖြစ်ပါတယ်။အတွင်းကြားကြနားလည်မှုနဲ့နှစ်နိုင်ငံစစ်တပ်တွေအကြားပုံမှန်စစ်ရေးလက်ကျင့်မှုတွေအပြန်အလှန်ဖလှယ်ကြပြီးဘုံကာကွယ်ရေးအနေအထားနဲ့ပူးတွဲတည်ထွင်မှုတွေဆောင်ရွက်ကြဖို့လိုတယ်လို့ဆိုပါတယ်။ကျွန်တော်တို့နှစ်နိုင်ငံဟာကြီးမြတ်တဲ့အနေအထားကိုဥတည်နေကြပြီးဒီအချိန်အဟုန်ကိုကျွန်တော်တို့မြင့်တင်တဲ့အပေါ်မှာမူတည်နေပါတယ်လို့အမေရိကန်ဒုတိယနိုင်ငံဂျာယီဝန်ကြီးစတီဖန်ဘီကန်ကကြေညာလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်။
တတဘရီနေမနခင်တဲ့ရင်လွာရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအကြီးချုပ်ကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုတွင်ဒီနေ့ဇန်နဝါရီလနောက်ပိုင်းကနေအောက်တိုဘာလစောပိုင်းကာလအထိလူ3သိန်းနီးပါးလောက်ပုံမှန်ထက်ပိုသေဆုံးခဲ့ရပါတယ်အဲ့ဒီအထက်ကသုံးပုံတစ်ပုံလောက်ကကိုဗစ် -19 ရောဂါဖြစ်ပွားရတဲ့ကြောင့်သေဆုံးရတာလို့အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့ကထုတ်ပြန်တဲ့လေ့လာချက်အသစ်မှာဖော်ပြထားပါတယ်American သမ္မတဟောင်းဘရက်အိုဘားမားက Democratic Party သမ္မတလောင်းဂျိုးဘိုင်ဒန်အတွက်မဲဆွယ်စည်းရုံးရေးလှုပ်ရှားမှုကိုဗိုလ်ထုံးလေးမှာစတင်လိုက်ပြီးဖြစ်ပါတယ်။သူ့ရဲ့လက်ထက်ကဒုတိယသမ္မတဖြစ်တာဝန်ယူခဲ့သူဘိုင်ဒန်အတွက်လူမဲမဲဆန္ဒရှင်တွေနဲ့အသက်အရွယ်ငယ်ရွယ်သူတွေရဲ့ထောက်ခံမှုတွေရရှိစေဖို့ဦးတည်ပြီးအခုလိုမဲဆွယ်စည်းရုံးရေးခေတ်ထွက်တာဖြစ်ပါတယ်။ဗိုလ်ထုံးလေးက Pennsylvania ပြည်နယ် Philadelphia မြို့ကကစားကွင်းနဲ့ကာကူစီနယ်လာရောက်ကြမဲ့မဲဆန္ဒရှင်တွေကိုမဲဆွယ်တရားဟောမှာဖြစ်ပါတယ်။လိင်တူချင်းလက်ထက်ထိမ်းများသူတွေအတွက်တန်းတူညီမျှအခွင့်အရေးပေးထားတဲ့ Civil Union Lords ဥပဒေတရားပြဋ္ဌာန်းပေးဖို့ပိုယာမင်းကြီး Francis ကတောင်းဆိုလိုက်တာကြောင့်ဗာတီကန်ရဲ့ရည်တည်ချက်အားအသေးစရာပြောင်းလဲသွားခဲ့ပြီးဖြစ်ပါတယ်။ရောမမျိုးရုပ်ရှင်ပွဲတော်မှာမှတ်တမ်းရုပ်သံတစ်ခုကိုဗိုလ်ထုံးလေးကထုတ်လွှင့်နေချိန်တွင်ပိုယာမင်းကြီးရဲ့ကြေညာချက်ကိုအခုလိုကြားသိလိုက်ရတာလည်းဖြစ်ပါတယ်။အာဆီယံကုလသမဂ္ဂဝန်ကြီးများအစည်းအဝေးကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကအောက်တိုဘာလ12ရက်နေ့နေ့စွဲနဲ့တဝန်လာတစ်ဆောင်ပြဖို့လိုက်ပါရယ်အဲ့ဒီတဝန်လွာမှာမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့တခြားနေရာကရိုဂျာနဲ့တခြားလူမှုအတိုင်းဝိုင်းတွေဟိုးဝေဆွန်ထပြေးတိတ်ဆောင်နေရဆဲဆိုးရွားတဲ့ဒုက္ခတွေရင်ဆိုင်နေရဆဲဖြစ်တဲ့အတွက်ပြဿနာရဲ့အကြောင်းရင်းစစ်မြစ်ကိုဖြေရှင်းဖို့အပူတပြေးလိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါရယ်ဒုက္ခတွေတွေလုံလုံခြုံခြုံကိုသိကရှိရှိသူတို့စန္ဒာလျောက်ပြန်သွားနိုင်မယ့်အခြေအနေတွေဖန်တီးပြဖို့လိုအပ်တယ်လို့လည်းပြောပါရယ်စန္ဒပြပွဲတွေကိုနှိမ်နှင်းဖို့ရည်ရွယ်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေအမိန့်ကိုရုပ်သိမ်းကောင်းရုပ်သိမ်းသွားမယ်လို့ထိုင်းဝန်ကြီးချုပ်ကဗိုလ်ထုံးလေးကပြောပါရယ်ဒါပေမဲ့စန္ဒပြသူတွေကတော့ဝန်ကြီးချုပ်ပရယုချန်အိုချာ၃ရက်အတွင်းယာရုကလှုပ်ထွက်ပေးရမယ်လို့တောင်းဆိုလိုက်ပြီးဖြစ်ပါရယ်စတာပရင်းနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီဝီကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောတာရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေကျွန်တော်ရဲမတော်ပါ
This program has come to you from the Voice of America, Washington.